Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်စက်တင်ဘာလ29ရက်နေ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 40 51တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရတော်ရရှင်များရှင်လန်းချက်မြေချပါစေရှင်ကျမအသင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်ကျမအခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့အတူပြောပြပေးမှာပါတနင်္ဂနွေနေ့ကျင်းပတဲ့ဂျာမနီရွေးကောက်ပွဲအတွက်မဲဘီဘီစစ်တမ်းတွေမှာဝန်ကြီးချုပ်မာဂယ်ရဲ့ CDU ပါတီနဲ့ဆိုရှယ်ဒီမိုကရက်တွေကြားမဲသိမ့်မကွာပဲဖြစ်နေပါတယ်အာဖဂန်ကကာဘူးလေဆိပ်ကိုလေရင်တွေအဝင်ထွက်လောက်ကြဖို့တာလီဘန်တွေကပန်ကြားလိုက်ပါတယ်တရုတ်ထုတ်ဆိုင်နိုဖမ်ကိုဗစ်ကာကွယ်ဆေးမြန်မာနိုင်ငံကိုနောက်ထပ်၄တန်းရောက်လာပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိရင်ထိုင
်ကောင်းပါပြီရှင်ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်မုံထွန်းကလာမယ့်2022ခုနှစ်အထိဆက်လက်တာဝန်ယူသွားဖို့ရှိတယ်လို့ VOA မြန်မာပိုင်းကိုပြောပါတယ်ရှင
်86ကြိမ်ရောက်ဟိုအထွေထွေညီလာခံဆိုတာကျွန်တော်တို့ဒီအခုအဲ2021 September 14ရက်ကနေစလိုက်ပြီးရင်2020 September နောက်တစ်ကြိမ်မှစခင်တရက်အထိပေါ့နော်ကြော်လို့ရပါအောင်ဟုတ်ကဲ့ဟုတ်ကဲ့
တာမကြီးဦးကျော်မုံထွန်းပါရှင်မကြခင်မှာနားဆင်ချရပါမယ်ဒီနောက်မှာတော့ COVID-19 စစ်ဆေးဖို့ဘလောက်အရေးကြီးတယ်လဲဆိုတာကိုဆွေးနွေးထားတဲ့ဆွေးနွေးကံကမ္ဘာသတင်းတွေတဲ့ကမြန်မာဆန်ရသတင်းကောက်နှုတ်ချက်မြန်မာပြည်ကပေးစာနဲ့သတင်းတွေတဲ့ကသုတအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါအခုရေဆုံးတော့ထိတ်တဲရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးပါမယ်ရှင်
ဂျာမနီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲအတွက်မဲပေးမှုတွေအဆုံးသတ်သွားပြီဖြစ်ပြီးမဲပေးအပြီးကောက်ယူတဲ့စစ်တမ်းတွေအရဝန်ကြီးချုပ်အင်္ဂလန်မာကယ်ရဲ့လက်ရာရင်းခရစ်ယာန်ဒီမိုကရက်တစ်ယူနီယံ CDU နဲ့လက်ဝဲရင်းဆိုရှယ်ဒီမိုကရက်တစ်ပါတီ SD တို့ကြားမဲရည်အတွက်ကတိတ်မကွာပဲဖြစ်နေတာတွေ့ရပါတယ်။16နှစ်ကြာဂျာမနီနိုင်ငံရေးမှာဦးဆောင်ခဲ့တဲ့ဝန်ကြီးချုပ်မာကယ်နှုတ်ထွက်ခဲ့တဲ့နောက်မှာဥရောပရဲ့စီးပွားရေးအတောင့်တင်းဆုံးဂျာမနီနိုင်ငံကိုဦးဆောင်မဲ့သူ့နေရာအတွက် CDU ပါတီဝင်ပြည်내အုပ်ချုပ်ရေးမှူးအာမင်လာရှက်နဲ့ဗန်ဒါယဝင်ကြီးလည်းဖြစ်ဒုတိယဝန်ကြီးချုပ်တာဝန်နဲ့ထမ်းဆောင်နေတဲ့ဆိုရှယ်ဒီမိုကရက်တစ်ပါတီကအိုလာဖ်ရှူစတိုနှစ်ဦးအကြိမ်နဲ့ရှင်ပြိုင်နေကြတာဖြစ်ပါတယ်။မဲပေးမှုပြီးကောက်ယူတဲ့စစ်တမ်းတွေမှာတော့ပါတီနှစ်ရစလုံးအတွက်ထောက်ခံမှုက25ရာခိုင်နှုန်းစီရနေကြောင်းနဲ့ ARD သတင်းဌာနစစ်တမ်းမှာတွေ့ရတယ်လို့ ZDF ရုပ်သံအစီအစဉ်စစ်တမ်းမှာတော့ Social Democrat တွေက26ရာခိုင်နှုန်း CDU က24ရာခိုင်နှုန်းရနေကြောင်းဖော်ပြပါတယ်။ Green Party အတွက်ကတော့လူထုထောက်ခံမှု25ရာခိုင်နှုန်းနဲ့တက်တရနေရမှာပါ။ဒီအခုရွေးကောက်ပွဲမှာဘယ်ပါတီကမှမဲအပြတ်အသတ်မရသေးတဲ့အတွက်ညွန်ပေါင်းအစိုးရဖွဲ့ဖို့ဖြစ်နိုင်ခြေရှိနေပါတယ်။
အာဖဂန်နစ္စတန်ရဲ့ဒီတာလီဘန်အစိုးရကပြည်ပခီးတဲ့တင်လေရင်တွေကဘူးလေဆိပ်ကိုပြန်တန်းနိုင်ပြီဖြစ်တဲ့ယူရောလေဆိပ်မှာပြဿနာတွေအားလုံးပြေလည်သွားပြီးလိုအပ်ချက်တွေကိုလည်းအပြည့်အဝလုံဆောင်နိုင်ပြီဖြစ်တယ်လို့တနင်္ဂနွေနေ့ကပြောကြပါတယ်။တောင်းနဲ့ချီတဲ့နိုင်ငံသားတွေနဲ့အနေကျောက်နိုင်တဲ့အာဖဂန်နိုင်ငံသားတွေကိုအရေးပေါ်ကဲထုတ်နိုင်ခဲ့ပြီးတဲ့နောက်ခီးတဲ့တင်လေကြောင်းပြန်တန်းမှုတွေကိုပြိပင်ခဲ့တာဖြစ်ပါတယ်။ပြိုပြက်နေတဲ့လေရင်ဝင်းကိုတော့ကာတာနိုင်ငံရဲ့ဤပညာအကူအညီတွေနဲ့ဒစိတ်ဒေတာအားဖြင့်ပြန်လည်ဖွင့်လှစ်နိုင်ခဲ့တာဖြစ်ပါတယ်။ခီးတဲ့တင်လေရင်ခီးစဉ်တွေပြန်စတင်ဖို့တာလီဘန်တို့ရဲ့ဖိတ်ခေါ်ချက်ကိုပြည်ပလေကြောင်းလိုင်းတွေကလောလောဆယ်တုံ့ပြန်တာတစုံတရာမရှိသေးပါဘူး။အာဖဂန်မှာအနည်း20ကြာစစ်ပွဲကိုအဆုံးသတ်ပြီးတာလီဘန်အစ္စလာမစ်အုပ်စုတွေကအော်ဂိုလာမှာအာဏာပြန်ရလာခဲ့တာဖြစ်ပါတယ်။
အနောက်ဘက်ကန်ဒေတာမှာတနင်္ဂနွေနေ့အစောပိုင်းကဟာမတ်စစ်သွေးကျော်လို့တန်တရာရှိသူတွေကိုအစ္စရေးတပ်တွေကလိုက်လံဖမ်းဆီးရကနေတနက်နေ့ပြစ်ခတ်မှု2နေရာမှာဖြစ်ပွားပြီးပါလက်စတိုင်း9ဦးသေဆုံးပြီးအစ္စရေးစစ်သား2ဦးကတော့ပြင်းထန်တဲ့ဒဏ်ရာရပါတယ်။အနောက်ဘက်ကန်ဒေတာမှာအစ္စရေးတွေရဲ့အခြေချတိဆောက်မှုတွေကြောင့်မကြခင်လတွေအတွင်းနှစ်ဖက်တိုက်ပွဲတွေပြင်းထန်လာတာဖြစ်ပေမဲ့အခုဖြစ်ရကတော့အသေးအပြောက်အများဆုံးပါ။ဒေသရင်းချင်းချောက်မှုရှိလာတာကိုတုံ့ပြန်တဲ့အနေနဲ့ဟာမတ်စစ်သွေးကြော်တွေကိုသတင်းပတ်အတော်ကြားခြေရခံလက်ခဲ့ပြီးတဲ့နောက်မှာဝင်းရောက်စီးနှမှုတွေလုပ်ခဲ့တာလို့အစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးစစ်တပ်ဟာဝင်းရောက်စီးနှမှု9ဦးကိုတပြိုင်တည်းလုပ်ခဲ့တာဖြစ်ပြီးဒီစီးနှမှုတွေကနေပါလက်စတိုင်း9ဦးကိုအသေးရပြီးအများပြားဖမ်းဆီးရမိတယ်လို့ပြောပါတယ်။ပါလက်စတိုင်းချမ်းမရေးဝန်ကြီးဌာနကတော့နောက်ဖက်ကန်ဒေတာဂျန်နဲမျိုးမှာပါလက်စတိုင်းလူတနတ်မှတေဆုံးရပြီးဂျေရုဆလင်မြောက်ဖက်ဘီဒူးအရမှာ3ဦးတေဆုံးရတယ်လို့ပြောပါတယ်။
ထိုင်ဝမ်ရေလက်ကြားရဲ့အခြေအနေဟာရှုပ်ထွေးပြီးတင်းမာခက်ထန်နေတယ်လို့ ထိုင်ဝမ်အတိုက်ခံပါတီခေါင်းဆောင်တဲ့အဲရစ်ချူတန်ပေးပို့တဲ့တရုတ်သမ္မတရှီကျင်းပင်ရဲ့သံဝန်လာမှာဖော်ပြလိုက်ပါတယ်ထိုင်ဝမ်ကျွန်းကအတိုက်ခံပါတီဖြစ်တဲ့ကွမ်မင်တန်ပါတီရဲ့ခေါင်းဆောင်အဖြစ်အဲရစ်ချူအရွေးချယ်ခံရတဲ့ပေါ်တရုတ်သမ္မတရှီကျင်းပင်ကချီးကျူးဂုဏ်ပြုလိုက်တာပါအဲရစ်ချူဟာတရုတ်ခေါင်းဆောင်တွေနဲ့ကောင်းမွန်တဲ့ဆက်ဆံရေးပြန်လည်စတင်မယ်လို့ပြောထားသူဖြစ်ပါတယ်ကွမ်မင်တန်ပါတီနဲ့တရုတ်ကွန်မြူနတီပါတီတို့ဟာကောင်းမွန်တဲ့အပြန်အလှန်ဆက်ဆံရေးရှိပြီးပါတီနှစ်ခုစလုံးဟာထိုင်ဝမ်ကိုတည်ကြားလွတ်လပ်တဲ့နိုင်ငံအဖြစ်ထူထောင်ဖို့စံနှုန်းမရှိတဲ့အခြေခံချင်းလဲတူညီတယ်လို့ဆိုပါတယ်။ထိုင်ဝမ်ရေလက်ကြားငြိမ်းချမ်းရေးနဲ့နိုင်ငံပြန်လည်ပေါင်းစည်းရေးအတွက်ပူးပေါင်းဆောင်ရွက်လိမ့်မယ်လို့မျှော်လင့်ကြောင်းသမ္မတရှီရဲ့စာမှာဖော်ပြပါတယ်။တရုတ်အစိုးရအနေနဲ့တင်းမာတဲ့အခြေအနေတွေဖြစ်ပေါ်ခဲ့တာဟာဒီထိုင်ဝမ်သမ္မတဆိုင်ဝမ်ရဲ့မူဝါဒတွေကြောင့်ဖြစ်တယ်လို့ဒီကွန်မန်ဒန်ပါတီရဲ့ခေါင်းဆောင်ကပြစ်တင်လိုက်ပါတယ်။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 8433ပိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA အမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံကဝယ်ယူထားတဲ့တရုတ်နိုင်ငံထုတ် Sinopharm COVID-19 ကာဝယ်ဆေးအလုံးရေနောက်ထပ်၄သန်းရန်ကုန်လေဆိပ်ကိုရောက်လာပြီလို့ရန်ကုန်တရုတ်သံရုံးကသတင်းထုတ်ပြန်ပါတယ်။အခုချိန်ထိမြန်မာနိုင်ငံကိုတရုတ်ထုတ် COVID ကာဝယ်ဆေးအလုံးရေ 16.6 သန်းရောက်နေပြီဖြစ်ပြီးအဲ့ဒီထက်က 3.9 သန်းကတရုတ်အစိုးရကလှူဒါန်းလာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာတင်းနင်းငွေနေ့အထိဆို COVID ကာဝယ်ဆေးဆေးပတ်လည်အောင်ထိုးနှံပေးသူ 3.9 သန်းရှိပြီးပထမချိန်ထိုးပြီးသူက3.48သန်းကျော်ရှိနေတယ်လို့မြန်မာနိုင်ငံကျန်းမာရေးနဲ့အာဂဇာဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ကျန်းမာရေးနဲ့အာဂဇာဝန်ကြီးဌာနတင်းနင်းငွေနေ့ထုတ်ပြန်ချက်အရ24နှစ်အတွင်းလူပေါင်း18,000ကျော်ကိုကိုဗစ်ရောဂါပိုးဆစ်ဆေးရမှာပိုးတွေ့သူက1,534ဦးရှိပြီးကိုဗစ်ကြောင့်သေဆုံးရသူက62ဦးရှိနေပါတယ်။အခုချိန်ထိဆိုတဲ့နိုင်ငံလုံးအတိုင်းအတာနဲ့ကိုဗစ်ရောဂါအကူးဆက်ခံရသူက4သိန်းခွဲကျော်ရှိနေပြီးသေဆုံးရသူက18,000ကျော်ရှိနေပါတယ်မြန်မာနိုင်ငံတွင်ကိုဗစ်ရောဂါကူးစက်ပြန့်ပွားမှုအခြေအနေကြောင့်ကျောင်းတွေကိုအောက်တိုဘာ24ရက်နေ့ထိဆက်တိုက်ပိတ်ထားမှာဖြစ်ပါတယ
်စကိုင်းတိုင်းရင်းမပင်မြို့နယ်နဲ့မိုးရွာဒေသတစ်ဝိုက်မှာစစ်ကောင်စီတပ်နဲ့ဒေသခံလက်နက်ကင်ပြည်သူတွေကြားတရပိုင်းတဲ့အပြန်အလှန်ပစ်ခတ်မှုတွေပြင်းထန်လာတာကြောင့်ကြေးရွာအတော်များများကဒေသခံတွေစစ်ပေးတင်းရှောင်နေရတယ်လို့ပြောပါတယ်မုံရွာမြို့ချင်းတွင်းမြေအနောက်ဘက်ကျန်းစူတောင်းဥနယ်မြေမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တပ်တွေကြားတနင်္ဂနွေနေ့ကတိုက်ပွဲဖြစ်ပွားခဲ့တာပါစစ်ကောင်စီတပ်တွေရင်းမပင်ခရိုင်နဘူးတော်ရွာဘက်ကိုလက်နက်ကြီးမော်တာတွေနဲ့လှမ်းပစ်နေတယ်လို့ရင်းမပင်ဒေသခံတဦးကပြောပါတယ
်အကြမ်းဖက်စစ်ကောင်စီကမုံရွာဘက်ကနေပြီးတော့ဝိုင်းတောင်းကြတာပေါ့ဗျာအဲ့ဒီနေပြီးတော့ဟိုလှမ်းပြီးတော့လက်နက်ကြီးနဲ့ပစ်တယ်ဒါတော့ဒီနေ့တော့မော်တာကြီးတွေနဲ့လည်းပြည့်တယ်အခုလက်ရှိကျမပြည်ပြုံးတယ်ပေါ့ဗျာရှူတော်ဘုနောက်ပဲဆိုတော့ကျွန်တော်တဆွဲထားတဲ့နေရာပေါ့နဘူးတော်ကြီးရောလည်းနောက်ပဲဆန်းပြန်မှန်းပါလေကုံလေးတစ်ခုရှိတယ်ဖျားကုန်းပေါ့အဲ့ဖျားကုန်းပါလေပလုတ်ကင်းနေတူပြီးတော့ဒီကောင်တွေနေရာကြီးကားတယ
်ရမပင်မျိုးနယ်ပြောင်ပြားရွာနယ်မြို့ပေါ်ရွာကြားတက်လာတဲ့စစ်ကောင်စီရဲ့ရင်နှန်းကိုစနေနေ့ညနေပိုင်းမှာရမပင် PDF ကမိုင်းဆွဲတိုက်ခိုက်ခဲ့ပြီးနောက်အခုလိုတိုက်ခိုက်မှုတွေပိုပြင်းထန်လာရတာဖြစ်တယ်လို့ PDF ခေါင်းဆောင်တူကပြောပါတယ်ဒီတိုက်ပွဲတွေကြောင့်အခုဆိုရင်ရင်းမပင်မြို့နယ်တွေကကန်စုဘန်ပွေးကွေ့ချောင်းနဘူးတော်ကြောက်ကုန်းလက်ပံစတဲ့ကြေးရွာဒေသခံတွေထွက်ပြေးတင်းရှောင်နေရပါတယ
်မြောက်ကိုရီးယားကိုလောင်စာဆီမယောင်းချဖို့အတွက်ကုလသမဂ္ဂရဲ့ဒဏ်ခတ်အရေးယူမှုကိုချိုးဖောက်ပြီးတည်ယူပို့ဆောင်ပေးနေတယ်လို့တန်တရားရှိပွဲတင်းမော်တွေကိုထောက်လန့်တွေ့ရကြောင်းဗြိတိန်အစိုးရကပြောပါတယ်ကုလသမဂ္ဂရဲ့ရေးယူထမ်းခတ်မှုကိုလိုက်နာမှုရှိမရှိအရှိတရုတ်ပင်လယ်ပြင်ဒေသတွင်စောင့်ကြည့်ဖို့တာဝန်ပေးခံရတဲ့ပါဝင်တဲ့ဗြိတိန်စစ်သင်္ဘော HMS Richmond ကစုံစမ်းတွေ့ရှိခဲ့တာဖြစ်ကြောင်းဗြိတိန်ကာကွယ်ဝင်ကြီး Ben Wallace ကကြေညာချက်ထုတ်ပြန်ပြောဆိုတာပါအရှိတရုတ်ပင်လယ်ပြင်မှာတာဝန်ချထားတဲ့ဒီစစ်သင်္ဘောဟာဒေသတွင်ဖြတ်သန်းတဲ့သင်္ဘောတွေထဲမှာကု ူလသမဂ္ဂရဲ့ဒဏ်ခတ်မှုကိုချိုးဖောက်မယ်လို့တန်တရားရှိထားတဲ့တင်ပေါ်တွေအာရှပစိဖိတ်ဒေသရင်းလုံခြုံရေးပူးပေါင်းဆိုင်တဲ့ EEC အဖွဲ့ကအတိမတ်ပြုမထားသေးတဲ့တင်ပေါ်တွေကိုခြေရခံလိုက်ပြီးစောင့်ကြည့်စစ်ဆေးတဲ့အခါမှာအခုလိုတွေ့ရှိရတာဖြစ်ကြောင်းပြောပါတယ်။ကူလသမဂ္ဂဒဏ်ခတ်ရေးရင်မှုချိုးဖောက်တယ်လို့တန်တရားရှိတဲ့တင်ပေါ်တွေနဲ့ပတ်သက်ပြီးအသေးစိတ်ကြေညာချက်မှထုတ်ပေါ်မပြောပေမဲ့နိုင်ငံဆောင်ကတင်ပေါ်မျိုးစုံဖြစ်ကြောင်းဖော်ပြထားပါတယ်။
အမေရိကန်ပြည်ထောင်စုပြည်နယ်တချို့မှာကိုဗစ်ကူးစက်မှုပြန်မြင့်တက်လာတာကြောင့်ဆေးရုံတွေမှာတာမန်ကျန်းမာရေးစောင့်ရှောက်မှုပေးဖို့ကိုတော့အတော်အခက်ကြုံနေရတယ်လို့အမေရိကန်ထိပ်တန်းကျန်းမာရေးအရာရှိကြီးတဦးကပြောပါတယ်။ကျန်းမာရေးစောင့်ရှောက်မှုစနစ်အရန်ကိုအကြတဲ့နဲ့ရင်ဆိုင်နေရတယ်လို့ CBS ရုပ်သံရဲ့အစီအစဉ်မှာအမေရိကန်ကူးစက်ရောဂါထိန်းချုပ်ရေး CDC ရဲ့ဒါရိုက်တာဒေါက်တာရိုချာဝဲလန်စကီကပြောကြားသွားတာပါ။ဆေးရုံတွေမှာလူနာကလေးမလုံလောက်တော့ဘူးဆိုတာကိုသူမကပြောပါတယ်ဒီလိုအခြေအနေမျိုးမှာနှလုံးဖောက်ယောဂါဖြစ်လာတာမျိုးကားတိုက်မှုဖြစ်လာတာမျိုးနဲ့ရောက်လာတဲ့လူနာတွေအတွက်စိုးရိမ်စရာဖြစ်တယ်လို့ဒေါက်တာဝဲလန်စကီကပြောပါတယ်ဆေးရုံကိုရောက်လာတဲ့ကိုဗစ်လူနာတွေဟာကိုဗစ်ကာကွယ်ဆေးမထိုးရသူတွေကအများစုဖြစ်ပါတယ်အမေရိကန်နိုင်ငံမှာကိုဗစ်ကာကွယ်ဆေး183သန်းထိုးထားပြီးဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးခဲ့တာပါရှင်အခုတော့ဆက်သွယ်မေးမြန်းခန်းတွေနဲ့သတင်းပတ်ဆင်ခန်းတွေကိုတင်ပြပေးမှာဖြစ်ပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရကလက်ခံထားတဲ့တန်မတ်ကြီးဦးကျော်မိုးထွန်းဟာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်2022ခုနှစ်စက်တင်ဘာလအထိဆက်ရှိနေမှာဖြစ်တယ်လို့ VOA မြန်မာပိုင်းကိုပြောပါတယ်လောလောဆယ်အထွေထွေညီလာခံမှာမင်ကွန်းပြောဖို့မဖြစ်နိုင်ပေမဲ့အခုအချိန်နေဟာတန်တမာဆက်ဆံရေးစစ်မျက်နှာမှာသူတို့ NUG အစိုးရအနေနဲ့အောင်မြင်တဲ့ခြေလှမ်းတစ်ခုရရှိလာတာလို့ယူဆကြောင်းလည်းပြောပါတယ်တန်မတ်ကြီးဦးကျော်မိုးထွန်းကိုကိုညံဝင်းအောင်ဆက်သွယ်မေးမြန်းထားပါတယ်ရှင်
စတမလာ29တနင်္လာနေ့ကျရင်ဒီကုလသမဂ္ဂအထွေထွေညီလာခံကျင်းပတဲ့အခါမှာတမ္မကြီးဦးကျော်မိုးထွန်းကမိကွန်းပြောကြဖို့မရှိတော့ဘူးဆိုတာကိုကျွန်တော်သိရပါတယ်အဲ့တော့ဒီဥပမာအမေရိကန်တရုတ်ရုရှားစတဲ့နိုင်ငံကြီးတွေရဲ့တန်ရေးတမန်ရေးဂျားဝင်အပေးယူလို့ညှိနှိုင်းမှုတွေရှိခဲ့တာကြောင့်ဒီလိုကိစ္စရပ်တွေပေါ်လာတယ်လို့နားလည်ပါတယ်အဲ့တော့တမ္မကြီးဒီကိစ္စသိသလောက်ရှင်းပြပေးပါခင်ဗျ
ဟုတ်ဟုတ်ကဲ့မင်္ဂလာပါကျေးဇူးအများကြီးတင်ပါတယ်လို့ကြွချလိုပါတယ်ခင်ဗျအဲခုနမိကုန်းနဲ့ပတ်သက်လို့ပေါ့နော်ကုလသမဂ္ဂအဖွဲ့နိုင်ငံအနေနဲ့ပေါ့နော်ဒီ general debate မှာတော့အဓိကအဖြစ်နိုင်ငံအကြီးအကဲတွေအစိုးရအဖွဲ့အကြီးအကဲတွေအဲဒုဝန်ကြီးချုပ်တို့နိုင်ငံခြားရေးဝန်ကြီးတို့ဝန်ကြီးတွေနောက်ဆုံးဝန်ကြီးတွေမစစ်မတက်နိုင်ရင်တော့ဒီမှာရှိတဲ့အမြဲတမ်းကိုယ်စားလှယ်ဒီခေါင်းဆောင်ပြီးတော့တလေတစ်ခါရှိတယ်မိန်ကုန်းပြောလေပြောတာရပါတော့အဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့လည်းပေါ့နော်မိန်ကွန်းပြောဖို့ကိုကျွန်တော်တို့ inscribe လုပ်ခဲ့တယ်ပေါ့နော်အဲ့ဒါကတော့ပုံစံတည်းအတွက်ကျွန်တော်တို့လုပ်ခဲ့ပါတယ်ပေါ့နော်အဲတော့ဒီ foreign policy magazine မှာပြောခွင့်ရတယ်မရဘူးကိစ္စဘလို့ပြောခွင့်မရဘူးဖြစ်သွားတယ်ဆိုတော့ကိစ္စရင်းနဲ့ပတ်သက်ပြီးတော့သူပြောထားတာရှိတယ်ဆိုတော့အဲ့ဒီမှာပါတဲ့အချက်လက်တွေကပေါ့နော်တော်တော်များများကျွန်တော်နားလည်တဲ့အချက်တွေအစီအနေတူညီတယ်ဆိုတဲ့ဥစ္စာမျိုးကိုကျွန်တော်ဟိုသတိပြုမိပါတယ်တကယ်လဲကျွန်တော် confirm လုပ်ရရင်လည်းတူညီပါတယ်ဒါကြောင့်မို့လို့ပေါ့နော်ဆိုတော့28ရက်နေ့မွန်လွဲပိုင်းမှာပြောဖို့ရထားခဲ့ပါတော့ကျွန်တော်မပြောဖြစ်တော့ပါဘူးခင်ဗျဟ
ိုခုနကပြောတဲ့ဒီ foreign policy magazine မှာပါတဲ့ဒီနိုင်ငံကြီးတွေရဲ့ဂျာဝင်ညှိနှိုင်းမှုအခြေအနေပေါ့နော်ဘယ်နိုင်ငံနဲ့ဘယ်နိုင်ငံကြားမှာဘလို့အပေးယူရှိခဲ့တယ်လဲဆိုတာတော်တော်လေးပြောပြပေးလို့ရမှာ
ဟုတ်ကဲ့ကျေးဇူးပါပဲကျွန်တော်အနေနဲ့တော့ဗောနော်ဘယ်နိုင်ငံတို့ဘိုင်နိုင်တက်ပြီးတော့ပြောဖို့တော့ခက်ပါတယ်ခင်ဗျဒါကြောင့်ကျွန်တော်အနေနဲ့တော့ဒီ foreign policy magazine မှာပါတဲ့ဥစ္စာလို့ပဲအဲကျွန်တော်အတန်းပြောပြရသေးဘာလို့လဲဆိုတော့အဲဒီမှာလဲကျွန်တော်တို့တန်တမန်တွေရဲ့ကြားထဲမှာလဲခုရဲ့နားလည်မှုလေးတွေခုရဲ့ကြင့်ဝတ်လေးတွေရှိရဆိုတော့ဗောနော်အချိန်မကျသေးတဲ့အတွက်ပြောလို့မရသေးတာဗောနော်
ဟုတ်ကဲ့
ဒီကုကုလိုမျိုးကျွန်တော်တို့ဒီ credential ကိစ္စဆိုရင်ပေါ့နော်အများအဖြစ်ဘယ်သူမှတော့မဲမခွဲကြင်ကြဘူးခင်ဗျအဖွဲ့ဝင်နိုင်ငံနေနေလေဒါကြောင့်ဒီမဲမခွဲဘဲနဲ့အားလုံးသဘောတူနိုင်မဲ့အားလုံးလက်ခံနိုင်မဲ့အခြေတစ်ခုရဖို့အတွက်ကိုဝိုင်းဝန်းဆွေးနွေးကြလေကြားထားရှိပါတယ်
ဆိုတော့အခုဒီကုလသမဂ္ဂညီလာခံမှာတနင်္လာနေ့တန်မတ်ကြီးဟိုစကားပြောခွင့် မလုတ်တော့ဘူးဆိုတာကဒီတန်တမန်ရေးမျက်နှာစာမှာနောက်ဆုတ်သွားတဲ့သဘောလားအောင်မြင်မှုရဖို့ရှေ့ခြေတလန်းတိုးလာတဲ့သဘောလားခင်ဗျ
ဟုတ်ကဲ့ဟိုကျွန်တော်ကတော့ဒုတိယမှတ်ချက်အပိုင်းကိုတော့ပို့ပြီးတော့ဟိုကျွန်တော်ဟို inline ဖြစ်ပါတယ်ခင်ဗျာဘာလို့လဲဆိုတော့ကုလမကအထွေထွေညီလာခံကဟိုဒီတပတ်ထဲလောက်တာမဟုတ်ပါဘူးခင်ဗျာညီလာခံကသမစ်ပတ်လုံးလောက်တာပါအထူးသဖြင့်ပေါ့နော်ကျွန်တော်ဒီ September နဲ့ December လကောအဓိကကာလတစ်ခုဖြစ်တဲ့အတွက်ကြောင့်အဲ့ဒီကာလထဲမှာဆိုရင်ကျွန်တော်တို့မျက်နှာစုံကြီးစီးပွေးတွေအများကြီးရှိတယ်ဒါကြောင့်မလို့ပေါ့နော်ဒီတပတ်မှာမပြောရမလဲဒီလိုမျိုးဟိုကာလတွေမှာပြောဆိုသွားမယ့်အနေအထားမျိုးပြောခွင့်ရတဲ့အနေအထားမျိုးရှိခြင်းအပြင်ပေါ့နော်ကျွန်တော်တို့ရဲ့ပြည်သူအတန်အပြည်သူတွေရဲ့စံနာကိုလာမယ့်ရတ္တပတ်တွေမှာဒီမျက်နှာစာနေအတဆင့်နိုင်ငံတကာအတိုင်းအဝိုင်းကိုပြောကြားပေးနိုင်မယ့်ဥစ္စာဖြစ်တဲ့အတွက်ကြောင့်တော့ကျွန်တော်တို့မြန်မာနိုင်ငံအတွက်မြန်မာပြည်သူတွေအတွက်ကောင်းတဲ့အကျိုးတစ်ခုရှိတယ်လို့တော့ကျွန်တော်သုံးသပ်ပါတယ်ခင်ဗျ
တမကြီးကိုဟလာဒီကုလသမဂ္ဂနဲ့ပတ်သက်ပြီးတော့ကိုယ်စားလှယ်အဖြစ်နောက်ထပ်သက်တမ်းတစ်နှစ်ထပ်တိုးခွင့်ရသွားပြီဆိုတော့ရေးနေတာရှိတယ်အဲ့ဒီဟာကဘလို့ပါလဲ
အဲကျွန်တော်တို့အခု financial committee ကမတွေ့သေးဘူးပေါ့နော်အဲ financial မတွေ့သေးတဲ့ကာလမှာဒီ86ချိန်မြောက်အဲဒီအထွေထွေညီလာခံမှာလဲပေါ့နော်ဒီ continuity ဆက်ရှိနေမယ်ဆိုတဲ့ဥစ္စာကိုကျွန်တော်နားတယ်ထားတယ်ဆိုတဲ့ဥစ္စာပေါ့နော်ခင်ဗျာ
အဲ့ဒါဘယ်လားထိလဲခင်ဗျာ
ခုနပြောရ86ကြိမ်မြောက်ဟိုအထွေထွေညီလာခံဆိုတာကျွန်တော်တို့ဒီအခုအဲ2021 September 14ရက်ကနေစလိုက်ပြီးရင်2022 September နောက်တစ်ကြိမ်မစခင်တရက်အထိပေါ့နော်ကြော်လို့ရပါဦးခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဒီရှေ့လာမဲ့အလားအလာမှာတမ္မကြီးကိုအပြည့်အဝလက္ခဏာလာနိုင်မဲ့အနေအထားတွေရှိပါသလား
ဒီစစ်ကောင်စီကိုနိုင်ငံတကာအတိုင်းအဝန်းကလုံးဝအတိမတ်ပြုခြင်းအဲမရှိဘူးပေါ့နော်အဲမရှိတဲ့အတွက်အကြောင်းလေပေါ့နော်စစ်ကောင်စီရဲ့ကိုယ်စားလှယ်ကိုဒီလိုမျိုးမျက်နှာစာမှာလက်ခံမရှိဘူးဆိုတဲ့ဥစ္စာကိုတော့ကျွန်တော်ဟိုကျွန်တော်နိုင်ငံတွေတော်တော်များများနဲ့ပြောဆိုရတဲ့ဥစ္စာတွေမှာတော့ဒါတွေကိုနားလည်ထားမှုရှိပါတယ်ဆိုတော့ဒါကြောင့်မို့လို့ပေါ့နော်ကျွန်တော်တို့စစ်ကောင်စီကိုယ်စားလှယ်တော့ဘလို့အနေထားပဲဖြစ်ဖြစ်ဒီမှာကိုစားပြုခွင့်ရဖို့မရှိဘူးဆိုတဲ့ဥစ္စာမျိုးတော့ကျွန်တော်ပြောလို့ရတဲ့ဥစ္စာရှိပါတယ်အဲနောက်တစ်ခုကတော့ဟိုဥစ္စာပေါ့နော်ဒီမှာလက်ရှိရှိနေတဲ့အများအားကိုယ်စားလှယ်အဲဆက်လက်တာဝန်ယူသွားရေးကိစ္စပေါ့နော်ဒီ continuity နဲ့ပတ်သက်လို့ဆိုရင်ဒီမှာရှိတဲ့အဖွဲ့ဝင်နိုင်ငံအချို့ကြားမှာတော့အတိုင်းအတာတစ်ခုထိနားလည်မှုဟိုဥမှုယူထားပြီးတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒီ continuity တော့ဒီ86ကြိမ်မြောက်စီဝေးကာလအတွင်းမှာဆက်သွားနေတယ်လို့တော့အဲကျွန်တော်နားလည်ထားမှုရှိပါတယ်ဒါပေမဲ့ခုနပြန်ပြီးတော့ပြန်ကောက်ရရင်တရားရာဂိုင်းနှုံးအတိအကျပြောဖို့ဆိုတာတော့ဘယ်ဟာမှမဖြစ်နိုင်ပါဘူးဒါကြောင့်ဖြစ်လာမဲ့အခြေအနေပေါ်မူတည်ပြီးတော့ပဲပေါ့နော်မြန်မာနိုင်ငံပြည်သူပြည်သားတွေအတွက်အကောင်းဆုံးထိုင်မဲ့အနေအထားမျိုးရှိမယ်လို့တော့ကျွန်တော်မျှော်လင့်ပါတယ်ဒါကြောင့်ကျွန်တော်ဒီမှာအမြဲတမ်းပြောနေတယ်ပေါ့နော်ဓမ္မနဲ့အာဓမ္မရှင်လာရင်ဓမ္မကအားပါမယ်ဓမ္မကနိုင်မယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့မျှော်လင့်နေယုံကြည်ရပါတော့
။တမ္မတ်ကြီးဥချုံမုထုံကိုကိုညာဝင်းအောင်ဆက်သွင်းပြီးမြန်တင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။သောရရှိများရှင်။ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲ Delta ကူးစက်မှုတွေတိုးလာနေချိန်မှာCOVID-19 ရှိမရှိစမ်းသပ်မှုကဘလောက်အရေးပါပါသလဲ။မင်းနီဆိုတာပြည်နယ်က Alina Health ဓာတ်ခွဲခန်းအနုဇီဝနည်းပညာဒါရိုက်တာဒေါက်တာဖြူမြတ်သွဲကိုဒေါက်ခင်မျိုးသက်ဆက်သွယ်မေးမြန်းဆွေးနွေးတင်ပြထားပါတယ်ရှင
်။မင်္ဂလာပါဒေါက်ဖြူမြတ်သွဲ
။မင်္ဂလာပါအန်နီခင်မျိုးသက
်။အခုပေါ့နော်ဗမာပြည်တွေမကောက်ပေါ့နော်ဒီကဘာလုံးမှာဒီဟို Delta ဒီဗီဇာပြောင်းတဲ့ဟိုကိုရိုနာဗိုင်းရပ်စ်ပိုးမျိုးတက်တည်းပြန့်နေပါတယ်ဒီလိုအချိန်မျိုးမှာပေါ့နော်ဟိုဒီကိုဗစ်ပိုးမရှိစမ်းသပ်တဲ့ testing ပေါ့နော်ဟိုကဘလောက်အရေးပါလဲအဲ့ဒါနည်းနည်းအစအရင်ဆုံးပြောပြပေးပ
ါ testing ဒီအခုက delta ကတကဘာလုံးမှာပေါ့နော်ဗမာပြည်မှာအပါအဝင်တကဘာလုံးကပြန့်နေတော့ testing ကလည်းတော်တော်အရေးပါပါတယ်ပါတယ်ဆိုတာကဒီဟိုးအရင်တုန်းကလိုပဲပေါ့နော် data မပေါ်ခင်မပြ data လိုမျိုးအဲ့လိုမျိုး variant လို့ခေါ်ပေါ့အမျိုးကွဲပေါ့နော်အာဒီ covid ပိုးမပေါ်ခင်လည်းက လက္ခဏာရှိတဲ့လူတွေစစ်တင်တယ်လို့လက္ခဏာမရှိတဲ့လူတွေလည်းစစ်စစ်တာပေါ့နော်ဒါ surveillance လို့ခေါ်တာပေါ့နော်အဲ့လိုမျိုးနှစ်ခုလုံးလူမျိုးနှစ်မျိုးလုံးစစ်တာမှာတော်တော်များများထိထိရောက်ရောက်စစ်နိုင်ဖို့ကအရန်အရေးကြီးပါတယ
်ဟုတ်ကဲ့ဆိုတော့အဲ့လိုစစ်တဲ့အခါမှာဘယ်လိုဟို test မျိုးပေါ့နော်ဘယ်လိုမျိုးစမ်းသပ်မှုမျိုးစစ်တင်လာလဲ
test ကအခုကဟိုအရင်တုန်းကကိုဗစ်ဒေသတုန်းကပေါ်ကစားနဲ့မတူတာကတော့ပို့ပြီးတော့ test တွေပုံပုံများများကျေပြန့်လာတာပေါ့နော် test တွေပို့ပြီးတော့ဟိုအရေးအတွက်လည်းများလာတဲ့အပြင်ဟို option အဲ့လိုမျိုးcompany တွေလည်းများများထုတ်လာနိုင်တာဆိုတဲ့အတွက်ကြောင့်မလို့အမြန်စစ်တဲ့ဟို test ဆိုတာလည်းရှိတယ်အမြန်စစ်တဲ့ test ကဒီအခုအမေရိကမှာဆိုလို့ရှိရင်အမြန်စစ်တာ home test လို့ခေါ်တယ်ပေါ့နော်အိမ်မှာအိမ်ကတယောက်ယောက်ကအလုံးနေမကောင်းဖြစ်လို့အိမ်မှာစစ်ချင်နေဆိုရင် over the counter လို့ခေါ်တယ်စိတ်ခတ်မှာဖြစ်ဖြစ်စတိုးဆိုင်မှာဖြစ်ဖြစ်သွားပြီးတော့လုပ်ရတယ်အမြန်စစ်တဲ့ test လည်းစစ်တယ်ဒါကကြတော့ရန်ကုန်မှာလည်းအခုအဲ့လိုမျိုးတွေရှိရပေါ့နော်ရန်ကုန်နဲ့အိမ်ဗမာပြည်မှာအနှံ့ပြားမှာလည်းအဲ့လိုမျိုးအမြန်စစ်တဲ့ test အဲ့လိုမျိုးနဲ့တူညီမျှတာပေါ့နော်နောက်တစ်ခုကကြတော့ဟို lab မှာစစ်တာဒါစေခန်းမှာသွားပြတယ်ဆရာဝန်စီမှာနေမကောင်းဘူးလို့တုတ်ကွေးပဲဖြစ်ဖြစ်ဟိုအဲ့လိုမျိုးဖျားနာနည်းနည်းပါနာစီချောင်းဆိုးပဲဖြစ်အဲ့လိုဖျားနာတာပဲဖြစ်ကွာတန်တရာရှိလို့သွားပြရင်စေခန်းမှာဆရာဝန်ကိုယ်တိုင်ဟိုနမူနာယူပြီးတော့ဆိုတော့စစ်တဲ့ဥစ္စာကြတော့အဲ့ဆရာဝန်စေခန်းကနေနေပြီးတော့ lab တွေကိုပို့တယ်ဒီစေယုံက lab တွေပဲဖြစ်ဖြစ်ဟို reference lab တွေပဲဖြစ်ဖြစ်အထူးဟိုကလုပ်တဲ့ lab ပေါ့နော်အဲ့ reference lab တွေပဲဖြစ်ဖြစ်အဲ့လိုမျိုးပို့တဲ့ကြတော့ဒီဟိုဟာပေါ့ PCR လို့ခေါ်တဲ့မျိုး test ပေါ့နော်အဲ့ဒါတမျိုးနောက်တစ်မျိုးရှိတယ်အဲ့ဒါလည်းဟိုအမြန် PCR ရှိတယ်အနည်း PCR ရှိတယ်ဆိုတော့ပေါ့နော်အဲ့ဒါလည်းဒါဟို lab တွေတုံးတဲ့ဟိုဟာ test set အမျိုးပုံပေါ်မှာမူတည်တာပေါ့အမြန်ထွက်တဲ့ set ရှိတယ်အနည်းထွက်တဲ့ set ရှိတယ်ဆိုအဲ့အတိတ်ကအဲ့နှစ်မျိုးပေါ့နော်အဲ့ဒါကြောင့်အိမ်မှာစစ်တဲ့ test ရှိတယ်ပြီးတော့အဲ့လိုမျိုးဆရာဝန်စေကမ်းမှာတွေ့ပြပြောလို့စစ်တဲ့ test ရှိတယ်နောက်တစ်ခုကကြတော့အခုအိမ်မှာစစ်တဲ့ test တွေကဟိုများသောအားဖြင့်ကဟိုဟာပေါ့ recommendation လို့ခေါ်တာပေါ့နော်ဒီဟိုညွှန်ကြားချက်ကလုံးကြတော့လုံးဝလက္ခဏာရှိတဲ့လူမှာစစ်ဖို့တင်ပါတယ်ဘာလို့လဲဆိုတော့လက္ခဏာရှိမှပဲကို virus ပေါ်ကကိုကမြန်ကိုပေါ်မှာအများကြီးရှိနေကိုထဲမှာအများကြီးရှိနေအဲ့ဒါကိုဒီ home test လို့ခေါ်တဲ့ဒီအမြန်စစ်တဲ့အိမ်မှာစစ်တာပဲဖြစ်ဖြစ်အဲ့အမြန်စစ်တဲ့ test ကနေပြီးတော့သူကပို့ပြီးတော့ဟို sensitivity ဆိုတာပို့ပြီးတော့ဟိုဟာထိရောက်ချက်ကောင်းတာပေါ့နော်အဲ့အကယ်၍ home test အဲ့လိုမျိုးအမြန်စစ်တဲ့ test ကိုကကိုစစ်လို့ negative ဖြစ်တယ်ဟိုဟာဆိုလို့ရှိရင်များသောအားဖြင့်ကဆရာဝန်စီမှာစိတ်ကမှာတွားပြပြီးတော့အဲ့လိုမျိုးစစောင်းက PCR လို့ဖြစ်ဆိုတဲ့ test နဲ့ပြန်ပြီးတော့ဟို confirm လုပ်တာပိုကောင်းတာပေါ့နော်အဲ့ဒါမှဟိုဟာပိုးရှိလားမရှိလားဆိုတာကိုဟိုဟာဟိုပိုပြီးတော့ထောက်ခံရရတာပေါ့နော်ဆိုတော့အဲ့လိုမျိုး test တွေခွဲထားပါတယ
်ဟုတ်ကဲ့ဆိုတော့မြန်မာပြည်မှာဒီလိုမျိုးကိုယ့်ဘာသာကိုစစ်တဲ့ဥစ္စာပေါ့နော်ဒီ test kit လေးတွေဒါတွေနဲ့ဟိုတုံးဟိုဟာအခုလည်းတုံးနေကြပါတယ်တုံးရမှာဘယ်ဥစ္စာကနည်းနည်းပေါ့နော်ဟိုစိတ်ချရလဲဟိုဘယ်လိုမျိုး test kit မျိုးကစိတ်ချရလို့ဟိုဒီအမေရိကဟိုစံချိန်နဲ့ပေါ့နော်ဒီလိုသတ်မှတ်ကြပါလ
ားအဲ့ဒါကတော့ဟိုဘယ်ဥစ္စာက test kit ကစိတ်ချရလဲဆိုတော့တိတိချာချာတော့ပြောလို့မရဘူးပေါ့နော်သူတို့စထုတ်တဲ့ company တွေကလည်းအခုနောက်ပိုင်းရတဲ့အမျိုးမျိုးပေါ်လာတယ်ပေါ့ဆိုတော့နော်အဓိကကသူတို့ဟိုဗမာပြည်မှာလဲ test kit တွေကအများသောအားဖြင့်ကဟိုအိန္ဒိယကထုတ်တာရယ် China ကထုတ်တာရယ်အဲ့လိုမျိုးတွေရှိကြတယ်ပေါ့နော်အဓိကထုတ်တာဟိုအဲ့လိုညွှန်ကြားချက်လေးပါတယ်ပေါ့နော်ဆိုတာထဲမှာဒီ test kit ထဲမှာအဲ့ထုတ်တာရယ်ဘယ်အဲ့ကျန်းမာရေးဌာနကထောက်ခံချက်ပေးထားတယ်အဲ့လိုမျိုးအမှတ်သားလေးတွေကိုကြည့်လို့ရှိရင်တော့ဟိုအများဆုံးအပြည့်တော့ WHO ပေါ့နော်ဟိုကမ္ဘာကျန်းမာရေးအဖွဲ့အစည်းကအများဆုံးအပြည့်ထောက်ခံတာများတယ်ဒါပေမဲ့အဲ့လိုမျိုးChina နဲ့ဟိုတရုတ်နဲ့ဟိုနဲ့အိန္ဒိယထုတ်တဲ့ဥစ္စာအဲ့လိုမျိုးထောက်ခံတာရှိမရှိတော့ပြောတတ်ဘူးပေါ့နော်ဒီမှာဆိုလဲလိုပဲဘာပဲအမေရိကန်မှာလည်းအများကြီးပဲကုမ္ပဏီတွေအများကြီးပေါ်လာပါတယ်ဟုတ်လားဆိုဒီအမြန်ဆုတ်တဲ့ဥစ္စာကလည်းကုမ္ပဏီတွေအများကြီးပေါ်လာတယ်ဆိုတော့သူကဟိုတစ်ခုနဲ့တစ်ခု ကြိုက်တလို့မျိုးအဲ့လိုမျိုးတုံးကြတာပေါ့နော်ဒီပို့ပြီးတော့အဆင်ပြေတာကြတော့ test kit ကဟိုအိမ်မှာလဲစစ်တာဆိုတော့ဟိုနှာခေါင်းပတ်ဝန်းကျင်ကိုပဲဟိုအတွင်းပိုင်းနည်းနည်းပေါ့နော်အခေါင်းနှာခေါင်းပတ်ဝန်းကျင်ကိုပဲနမူနာကိုလွယ်လွယ်ကူကူယူနိုင်တဲ့အဲ့လိုမျိုးကတော့ပို့ပြီးတော့အဆင်ပြေတာပေါ့ဒါဆိုရင်ကိုတိုင်းလဲနမူနာယူတဲ့အတွက်ကြောင့်မလို့လေဆိုတော့ဟိုအရင်တော့ဆိုလို့ရှိရင်ဟိုဟိုအတွင်းပိုင်းထီကိုဆက်နမူနာယူရတယ်လေဆိုတော့အဲ့လိုမျိုးဆိုယူရတယ်ဆိုလို့ရှိရင်အဲ့လိုမျိုး test kit ဆိုလို့ရှိရင်တော့ဒီကိုတိုင်းအိမ်မှာ test လုပ်တာဆိုရင်တော့ခက်မယ်ပေါ့နော်ဒါပေမဲ့ထီထီရောက်ရောက်ကလည်းအဲ့လိုမျိုးဟိုအတွင်းပိုင်းကိုရတဲ့ဥစ္စာကတော့ပို့ပြီးတော့ထီရောက်တယ်အဲ့ဒါကဆေးရဝင်ဆေးကနေမှာယူရတော့ပိုကောင်းတာပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီအခုဆိုလို့ရှိရင်မြန်မာနိုင်ငံမှာလည်းကာကွယ်ဆေးတွေထိုးပေးနေပြီပေါ့နော်ဒီကောက်ဝဲဆေးထိုးပြီးတာလူပေါ့နော်ဒါနောက်မထိုးရသေးတဲ့လူပေါ့နော်ဆိုတော့ဒီ test လုပ်တဲ့ဥစ္စာကောက်ဝဲဆေးထိုးပြီးတာလူတွေက test ကိုဘယ်ချိန်မျိုးမှာလုပ်တယ်လဲဒါမှမဟုတ် test မလုပ်ဘဲနဲ့ဟိုနေတယ်လားဟိုထထားလို့ရသလားအဲ့ဒါလေးနည်းနည်းရှင်းပြပေးပါဒီကောက်ဝဲဆေးနဲ့ test လုပ်တာနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့အခုကကာကွယ်ဆေးတွေကလည်းကြကြံပြန်ပြန်ထိုးနေကြပြီဆိုတော့ပေါ့နော်နောက်နှစ်ခုရှိရပေါ့စစ်မယ်ဆိုလို့ရှိရင်ကာကွယ်ဆေးထိုးပြီးတော့ဟိုနေကောင်းတဲ့ပုံမှန်ဘာမှမဖြစ်ဘူးကြကြံမှမှာပဲဆိုလို့ရှိရင်စစ်နိုင်တဲ့အဲဒီကာကွယ်ဆေးထိုးထားပြီးတဲ့လူကစစ်နိုင်တာကဘာလဲဆိုတော့ကိုခံအားဒီကာကွယ်ဆေးကနေပြီးတော့ကိုခံအားတက်လာမလားမတက်လာလားပေါ့နော်ဒီကိုဗစ်ကိုပိုးကိုကာကွယ်နိုင်ဖို့အတွက်ဒီ antibody လို့ခေါ်တဲ့ဟာကိုတက်ရှိလာလားဆိုတာကိုစစ်နိုင်တာပေါ့နော်အဲ့ဒါကဒီကာကွယ်ဆေးထိုးတယ်ဘာမှလည်းဟိုနေမကောင်းတာဘာညာမဖြစ်တော့ဘဲနဲ့ဆိုလို့ရှိရင်အဲ့ဒါဆိုလို့ရှိရင်နှစ်ပတ်သုံးပတ်လောက်ထိုးနောက်ဆုံး dose ထိုးပြီးတဲ့အချိန်တွင်းမှာဆိုလို့ရှိရင်ဟို antibody test စစ်လို့ရတယ်ဒါကကြတော့ကိုခံအားဟိုရှိလာအောင်စစ်တာပေါ့နော်နောက်တစ်ခုကတချို့တွေကတချို့ကာကွယ်ဆေးထိုးထားတဲ့လူမျိုးတွေကကြတော့ဟိုတုံးတဲ့တူကလည်းမတူဘူးပေါ့နော်ကိုခံအားမကောင်းလို့ကာကွယ်ဆေးကြောင့်မလို့ဖျားသွားတာလည်းရှိနိုင်တယ်ပေါ့နော်အဲ့လိုမျိုးကြလို့ရှိရင်တော့စိုးစောင်းကပြောသလိုဟိုအန်တီဂျင်အမြန်အန်တီဂျင် test ပဲဖြစ်ဖြစ်ဟို PCR test ပဲဖြစ်ဖြစ်အဲ့လိုမျိုးသွားဆက်လို့လည်းရပါတယ်နောက်တစ်ခုကသူတို့ကိုယ်တိုင်လည်းအဲ့ antibody စိုးစောင်းကပြောတဲ့ကိုခံအားရှိမရှိဥစ္စာကိုလည်းဆက်လို့ရပါတယ်ဒါပေမဲ့အဲ့လိုကာကွယ်ဆေးထိုးပြီးတော့ဘယ်ချိန်မှာပဲဖြစ်ဖြစ်ထိုးပြီးခြင်းပဲဖြစ်ဖြစ်နောက်တော်တော်လေးကြာမှတချို့တွေလည်းပြန်ပြီးတော့နေမကောင်းဖြစ်ကြတယ်ဆိုလို့ရှိရင်ကိုဗစ်ရှိမရှိကိုစစ်တာလည်းအဲ့လိုမျိုးလည်းစစ်လို့ရပါတယ
်အဲ့လိုအချိန်မျိုးမှာဒီဟို testing လုပ်တာကရောဟိုအဆင်ပြေပါမလား
test လုပ်တာtest လုပ်တာကတော့လည်းဘာအနေရမှမရှိပါဘူးဟိုဒီတိုင်းဒီစံနမူနာကောက်တာဆိုတာလည်းလွဲပါတယ်အခုနောက်ပိုင်းဆိုရင်ပို့ပြီးတော့ဒီအနောက်ပိုင်းတန်းနိုင်ငံတွေမှာတော့ပို့ပြီးတော့ပို့ပြီးတော့ဟိုဟာဖြစ်တာပေါ့နော်စံနမူနာကောက်ဖို့စံနမူနာမျိုးစုံပေါ့ကောက်ဖို့အတွက်ကိုအခွင့်အရေးပုံများလာတာပေါ့အရင်တော့ဆိုရင်ဟိုးနှာခေါင်းအထိုးအရင်ပိုင်းတိထိုးထည့်ရတဲ့နမူနာကိုကောက်ရတယ်အခုနောက်ပိုင်းဆိုရင်ဒီအနောက်ပိုင်းတန်းပြည်တွေမှာဒီဇရွေး saliva ဆိုပြီးတော့လေအဲ့ဒါအဲ့လိုမျိုးပဲဖြစ်ဖြစ်အဲ့နောက်ပြီးတော့ဒီပါးစပ်အတွင်းပိုင်းမှာဒီအဲ့လိုမျိုးဟိုအာကောင်အနောက်ပိုင်းကိုတို့ပြီးတော့ပဲဖြစ်ဖြစ်နောက်အဲ့လိုမျိုးရိုးရိုးနှာခေါင်းအဝလေးမှာပါပဲဖြစ်ဖြစ်အဲ့လိုမျိုးအဲ့လိုဆိုတော့ပို့ပြီးတော့ဟိုလူနာတွေပေါ့နော်ပို့ပြီးတော့ခံနိုင်ရည်တောင်လို့ဆိုတော့အဲ့လိုမျိုးလေအခွင့်အရေးတွေပို့များလာဆိုတော့ဟိုအန်ရရရှိတယ်ဆိုတော့မရှိပါဘူး။နောက်ဟိုဟိုကကိုခံအားစစ်တယ်ဆိုလို့ရှိရင်အဲ့လို antibody စစ်တယ်ကိုခံအားစစ်တယ်ဆိုလို့ရှိရင်ရိုးရိုးတွေးဖောက်တာပဲပေါ့နော်။ဆိုတော့အဲ့ဒါလေဒီရိုးရိုးအပေါက်လေးသိုးတလို့လောက်လေးပဲခဏလေးပဲပေါ့ရိုးရိုးတွေးဖောက်တာပဲဆိုတော့အန်ရဘာမှမရှိပါဘူး
။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ဒ
ါဟုတ်ကဲ့
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါမှာပါ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Yudelcha 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOA American အသံရဲ့2022ခုနှစ်စက်တင်ဘာလ29ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့မြန်မာပြည်ကပေးစာနဲ့သတင်းတွေကသုတဘတ်ဆင်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ဒါဒီမတိုင်ခင်အခုရင်ဆုံးတော့ကမ္ဘာသတင်းတွေတဲ့ကမြန်မာဆန်ရသတင်းတွေကိုကောက်နှုတ်စူးစီးတင်ပြပေးပါမယ်။မိုင်းအင်ဂျင်တိုင်းစူးစီးတင်ပြထားပါတယ်ရှင
်။မင်္ဂလာပါရှင်။ကမ္ဘာသတင်းတွေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆန်ရဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဂျင်တိုင်းပါ
။မြန်မာစစ်ကောင်စီဟာသူတို့ဖမ်းဆီးလို့မမိသေးသူတွေရဲ့သားသမီးတွေကိုပြန်ပေးဆွဲနေကြောင်းကုလသမဂ္ဂဆိုင်ရာကျွမ်းကျင်သူကပြောကြားလိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ The Guardian သတင်းစာမှာ Rebecca Radcliffe ရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြမှာပါ။စစ်ကောင်စီဟာသူတို့လိုက်လံရှာဖွေဖမ်းဆီးနေသူတွေရဲ့ကလေးတွေ၊ဆွေမျိုးတွေကိုစနစ်တကျပြန်ပေးဆွဲနေကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ကပြောကြားခဲ့ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှဗုဒ္ဓဘုရားက Tom Andrews ကနေဗီဒီယိုကွန်ဖရင့်နဲ့အစီအခံတင်ပြရမှာတိုင်းပြည်ရဲ့အခြေအနေတွေဟာဆိုးရွားနေပြီးမြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေကိုရပ်တန့်ဖို့နိုင်ငံတကာအတိုင်းအဝိုင်းရဲ့လက်ရှိကြိုးပမ်းမှုတွေဟာအလုံးမဖြစ်တော့ကြောင်းသတိပေးပြောဆိုခဲ့ပါတယ်။ Tom Andrews ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာတင်ပြပြီးနောက်တစ်နေ့ကြာသာပတေးနေ့မှာထုတ်ပြန်တဲ့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးယုံကကြေညာချက်မှာလူ့ခွင့်ရေးဆိုင်ရာကဆိုးကြီးအဖြစ်သတိပေးထားပြီးအာဏာသိမ်းချိန်ကတည်းကစတင်ကျူးလွန်ခဲ့တဲ့ညှဉ်းပန်းနှိပ်စက်မှုတွေဟာစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုထိမြောက်နိုင်တယ်လို့ဖော်ပြထားပါတယ်။ကုလသမဂ္ဂထုတ်ပြန်တဲ့အစီရင်ခံစာမှာစစ်တပ်နဲ့တူတက်ဖွဲ့ဝင်တွေတတ်ခဲ့တဲ့လူပေါင်း1100ကျော်ရှိတယ်လို့ဆိုပါတယ်။ဒီမိုကရေစီရေးဆန္ဒပြသူတွေကိုနှိမ်နင်းဖို့စစ်ကောင်စီဟာတနက်ရိုင်ဖယ်တွေ၊စနိုက်ပါတွေအသုံးပြုခဲ့တယ်လို့စနစ်တကျပြစ်မှတ်ထားတပ်ဖြတ်တာတွေကိုအဲ့ဒီအစီရင်ခံစာမှာအသေးစိတ်ဖော်ပြထားပါတယ်။စီးရဲရထိတ်တိုက်ရင်ဆိုင်ရမှာအသုံးပြုတဲ့လက်ပစ်ပုံး၊လောက်ချာ၊အမြောက်ကြီးစံတွေအသုံးပြုပြီးဆန္ဒပြသူတွေနဲ့လူနေအိမ်တွေဘက်ကိုပြစ်ခတ်ခဲ့တယ်လို့ဆိုပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်ဆိုသူတွေပြစ်ခတ်တာတွေကိုကြည့်ရင်အပြစ်ခံရသူတွေရဲ့ဒဏ်ရာတွေဟာဥကောင်းနဲ့တင်ပါမှဖြစ်နေတာကိုမကြာခဏတွေ့ရပြီးဒါဟာလူတွေကိုအပြင်းထန်ဆုံးထိခိုက်ဒဏ်ရာရစေဖို့ရည်ရွယ်ပြစ်ခတ်တာဖြစ်တယ်လို့လည်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။ Tom Andrews ရဲ့အစီရင်ခံစာအရဇူလိုင်လအထိမွေးကင်းစ14လသားအရွယ်ကစလို့အသက်18နှစ်အောက်ကလေးပေါင်းအနည်းဆုံး85ဦးဟာစစ်ကောင်စီလက်ချက်နဲ့တည်ဆုံခဲ့ရတယ်လို့ဆိုပါတယ်။ဒါ့အပြင်မကြသေးခင်ရက်တွေအတွင်းချင်းဒီနဲ့ထန်တလန်မြို့မှာစစ်တပ်နဲ့ PDF တွေကြားတိုက်ပွဲတွေကြောင့်မျိုးလုံးကျွနီပါလူတွေထွက်ပြေးတိမ်းရှောင်ခဲ့ရတယ်လို့လဲဆောင်းမမှာဖော်ပြထားပါတယ်။အပြင်ထွက်ပြေးမီးငိမ့်တက်ဖို့စ조사နေတဲ့ခရစ်ယန်တဲအုပ်ဆရာတယောက်ကိုစစ်သားတွေကတနက်နဲ့ပြစ်တက်ခဲ့ကြောင်းအလောင်းကိုတဲယူချိန်မှာဘဘက်လက်တကြွယ်အဖျက်ခံထားရတယ်လို့ခရစ်ယန်ဖျားကြောင်တာဝန်ရှိသူကမြန်မာနောင်သတင်းဌာနကိုပြောခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ဒီတရေဟာမှန်ကန်မှုမရှိဘဲစက်တင်ဘာလ18ရက်နေ့တိုက်ခိုက်မှုတွေမှာအိမ်အလုံးပေါင်း20နဲ့အစိုးရအဆောက်အအုံတစ်ခုမီးလောင်ပျက်စီးခဲ့ကြောင်းတုံ့ပြန်ပြောဆိုခဲ့တယ်လို့ဆောင်းမမှာဖော်ပြထားပါတယ်ရှင်။တစ်ဆက်တည်းကောက်နှုတ်တင်ပြမှာကလက်နက်ကင်တော်လှန်ဖို့ကြေညာလိုက်ပြီးတဲ့နောက်မြန်မာစစ်တပ်ပေါ်တိုက်ခိုက်မှုတွေအရှိန်မြင့်လာဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asia မှာဖော်ပြထားတဲ့ဆောင်းမဖြစ်ပါတယ်။ထုတ်ချခံရတဲ့နိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေဖွဲ့စည်းထားတဲ့ရှင်ပြိုင်အစိုးရကနေခုခံတော်လှန်ကြဖို့ကြေညာလိုက်ပြီးတဲ့နောက် PDF ပြည်သူ့ကာကွယ်ရေးတပ်တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပိုပြီးပြင်းထန်လာနေရလို့ဆိုပါရစေ။စစ်တပ်အုပ်ချုပ်မှုကိုစန့်ကျင်ဖို့မေလကစပြီး PDF တ တပ်တွေကိုမြန်မာနိုင်ငံတဝန်ဖွဲ့စည်းခဲ့ကြတာဖြစ်ပါတယ်။ဒီတပ်ဖွဲ့တွေကို NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့တိုက်ရိုက်ထိန်းချုပ်ဖို့တော့အကန့်အသတ်တွေရှိနေတယ်လို့ဆိုပါတယ်။အခုလိုတိုက်ပွဲတွေပြင်းထန်လာတာကိုအနီးကပ်စောင့်ကြည့်နေတဲ့ကျွမ်းကျင်သူတွေပြောပြချက်အရတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင် PDF အဖွဲ့ဝင်ပေါင်းခမန်းကြီး2000ကနေ3000အထိရှိတယ်လို့ဆိုပါတယ်။အထူးသဖြင့်တိုက်ပွဲတွေပြင်းထန်နေတဲ့ချင်းပြည်နယ်မှာစနေနေ့ကဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းစစ်သား30အသက်ခံခဲ့ရတယ်လို့ချင်း PDF ကပြောပါရယ်။နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့နေရာတွေကမြန်မာနိုင်ငံအနောက်မြောက်နဲ့အလဲပိုင်းမှာဖြစ်တယ်လို့ဆိုပါရယ်။မကွေးတိုင်းမှာဆိုရင်စက်တင်ဘာလ15ရက်နေ့ကစစ်တပ်ကို PDF တွေတိုက်ခိုက်ခဲ့ရမှာစစ်သား6ဦးသေဆုံးခဲ့ပြီးတအူးဒဏ်ရာရကြောင်း PDF တွေကပြောပါရယ်။တဖက်မှာလည်းမြန်မာနိုင်ငံအလဲပိုင်းဒေသမှာစက်တင်ဘာလ9ရက်ကနေ10ရက်အတွင်းဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့် PDF တွေအပါအဝင်အရက်သားအနည်းဆုံး18ဦးလောက်သေဆုံးခဲ့တယ်လို့ဆိုပါရယ်စက်တင်ဘာလ9ရက်နေ့က NUG ယာယီသမရဒူဝါလာရှိလာရဲ့ပြည်သူတော်လှန်ရေးခုခံစစ်ကို Facebook ကနေဗီဒီယိုနဲ့ကြေညာတဲ့နေ့မှာမှတ်တမ်းတင်ထားတဲ့ကိန်းဂဏန်းတွေအရပေါက်ကွဲမှုပေါင်း40ကျော်ဖြစ်ခဲ့တယ်လို့ American အခြေစိုက်လက်နက်ကင်ပဋိပက္ခဖြစ်ပွားရာနေရာနဲ့တိုက်ပွဲဆိုင်ရာအချက်လက်တွေကောက်ယူနေတဲ့အဖွဲ့ကစာရင်းထုတ်ပြန်ထားပါတယ်။နိုင်ငံတကာအတိုင်းဝိုင်းရဲ့အကူအညီတွေကိုတောင်းခံမျှော်လင့်ခဲ့ပေမဲ့ဘာမှဖြစ်မလာတဲ့အပြင်ပြန်ပြီးခုခံတိုက်ခိုက်တာမျိုးမလုပ်ရင်ပြည်သူတွေပေါ်စစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေကိုအကာအကွယ်ပေးနိုင်မှာမဟုတ်ဘူးလို့ NUG တာဝန်ရှိသူတွေဘက်ကပြောကြားခဲ့ကြောင်းဆောင်းမမှာဖော်ပြထားပါတယ်ရှင်။နောက်ဆုံးအနေနဲ့တင်ပြမှာကမြန်မာနိုင်ငံရဲ့လူဦးရေစုစုပေါင်း20ရာခိုင်နှုန်းအတွက်ဒေါ်လာတန်း300ကုန်ကြမဲ့ကိုဗစ်ကာကွယ်ဆေးထိုးပေးရေးရှင်ပြိုင်အစိုးရစီစဉ်နေတယ်ဆိုတဲ့ခေါင်းစဉ်နဲ့ The South China Morning Post သတင်းစာအွန်လိုင်းမှာမင်းရဲ့ကြော်ရေးသားထားတဲ့ဆောင်းမဖြစ်ပါတယ်။တိုင်းသားလက်နက်ကင်တွေထိန်းချုပ်ထားတဲ့နေမြေကဒေသခံတွေကာကွယ်ဆေးထိုးပေးနိုင်ရေးလက်တွေ့ကြပြီးအကျိုးရှိတဲ့ချီးကပ်မှုနီးနာနဲ့စီစဉ်ဆောင်ရွက်နေကြောင်း NUG ဗန်နာယီဝင်ကြီးဦးတင်ထွန်းနိုင်ကပြောကြားခဲ့တယ်လို့ဆိုပါရယ်လူသားချင်းစာနာမှုဆိုင်ရာအကူအညီနဲ့လက်နက်ကင်တော်လှန်ဖို့အတွက်ကနဦးရထားတဲ့ American Dollar တန်း900အတွက် online ထီနဲ့ကဘာလုံးဆိုင်ရာရန်ပုံငွေရှာဖွေမှုကအထောက်အကူပေးလိမ့်မယ်လို့ NUG အစိုးရဖွဲ့ကမျှော်လင့်ထားတယ်လို့ဆိုပါရယ်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစုစုပေါင်းလူဦးရေ54ရာခိုင်နှုန်းထဲက6ရာခိုင်နှုန်းလောက်ပဲကာကွယ်ဆေးရထားတာကြောင့်ကမ္ဘာလုံးဆိုင်ရာရန်ပုံငွေရှာဖွေမှုကနေရတဲ့ဝင်ငွေတွေထဲကတတ်နိုင်သလောက်ကာကွယ်ဆေးထိုးပေးနိုင်မှုစီစဉ်နေတယ်လို့ဆိုပါရယ် NUG ဗန်နာယီဝန်ကြီးဦးတင်ထွန်းနိုင်ကို This Week in Asia ကမကြာသေးခင်ပြုလုပ်ထားတဲ့မေးမြန်းချက်မှာသူတို့ရဲ့ကာကွယ်ဆေးထိုးပေးမှုအစီအစဉ်ကိုစစ်တပ်ထိန်းချုပ်မှုအောက်မှာမရှိတဲ့ဒေသတွေမှာအရင်ဆုံးအကောင့်ထဲဖော်ဖို့ရှိနေကြောင်းနဲ့ဒေါ်လာတန်း300လောက်ကုန်ကြမယ်လို့မျှော်လင့်ထားကြောင်းဝန်ကြီးဦးတင်ထွန်းနိုင်ကပြောကြားခဲ့တယ်လို့စောင်းမမှာဖော်ပြထားပါတယ်ရှင်
။ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။
မင်းချင်းနိုင်ပါရှင်အခုကတော့သောရရှင်တို့ပေးစာတွေကိုအပတ်စဉ်ပြန်ကြားပေးနေတဲ့မြန်မာပြည်ကပေးစာအပတ်စဉ်ခန္ဓာကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်မအေးတန်နာကျော်စီစဉ်တင်ဆက်ထားပါတယ်ရှင
်ဘေးနဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစီသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြောရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်နောက်ပိုင်းမှာတော့ VOE တိတ်ချစ်သောရရှင်တွေကိုမြတ်တာတိလက်ဆောင်မြန်မာသချင်းလေးတို့နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်အခုပထမအဦးဆုံး VOE ကိုကြပြလေးတို့ရေးပို့လာတဲ့သောရရှင်ရဲ့စာကိုဝေမျှပေးခြင်းပါတယ်မြန်မာနိုင်ငံမှာအခုလိုမျိုးစစ်ဘေးနိုင်ငံရေးအကျက်တဲကြုံတွေ့နေရချိန်မှာထွက်ပြေးနေရတဲ့သူတွေဖို့ရေဒီယိုဟာတခုတည်းသောမိတ်ဆွေပါလို့ရေးလာတဲ့သောရရှင်တယောက်ကကချင်ပြည်နယ်ကအစာရေးလာတာဖြစ်ပါတယ်။သူကရေဒီယိုဆိုပြီးတော့ကြပြလေးတစ်ပုတ်ရေးပို့လာတာပါ
။အခုလိုကာလမှာ VOA ကတော့တကယ့်ကိုကျေးဇူးရှင်ပါပဲ။တောတောင်တွေထဲမှာထွက်ပြေးတင်းရှောင်နေရတဲ့သူတွေဖို့ရေဒီယိုဟာမိတ်ဆွေပါပဲ။အဲ့ဒီထဲမှာ VOA လည်းပါပါတယ်။အင်တာနက်ရပြီဆိုပေမဲ့လည်း ဒေတာတွေအရင်လိုဈေးမချိုတော့တာကြောင့်ဝင်ငွေမရှိတဲ့ကျွန်တော်တို့ဖို့လိုင်းပေါ်မှာရုပ်သံတွေတကွာကြည့်ကြည့်ပေးမယ်လေရေဒီယိုလေးနဲ့သာသတင်းတွေကိုနားဆင်ပြစ်ပါတယ်ငငယ်ကလေတော့တဲ့မှာအဖိုးဖွားတွေနဲ့အတူနားထောင်ခဲ့ရတဲ့ VOA ဟာအခုချိန်မှလည်းတဖန်အားထနေရပြန်ပါပြီကျွန်တော်ကတော့မယင်ချင်းနိုင်ရဲ့နိုင်ငံတကာသတင်းမီဒီယာကောက်နှုတ်ချက်အစီအစဉ်တွေကိုအတော်သဘောကျနေပါတယ်မချေးမုံတွေကတော့အင်္ဂလိပ်စာလေ့လာရင်တွေ့ဖြစ်ပါတယ်အပြားလေးတစ်ပုတ်လည်းပေးပို့ချင်ပါတယ်လေကွင်းတဲကဒဲတလုံးမှာမာယာအငွေ့လေးနည်းနည်းချမ်းတောတောင်တွေကြားမှာအာနာဆက်လဲနည်းနည်းထမ်းရေဒီယိုဟာအာနာကိုရှောင်ရှားဖို့မာယာကိုတစ်ဖက်လက်နဲ့သုံးနေပြီးနှစ်ပြုတ်တစ်ခွက်ရဲ့အဟာရမှာချင်းတွေဟာမယိုင်းလွန်းနေပြီးရဲတံတွေကိုကြဲကြဲသွားစေသည်မာယာရှင်များသနာမိလေမလား
လူရုမိတ်ဆွေဗျူရွှင်နှန်းချက်မြပါစေတဲ့ကချင်ပြည်နယ်ကတော်ရရှင်ကုဇော်မိုးအောင်ရေးလာတာပါလူရုမိတ်ဆွေပြည်သက်တွေအားလုံးဒုက္ခဆင်းရဲတွေကအမြန်ဆုံးလွတ်ကင်းနိုင်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်ရှင်ဗျူရီကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ရေးလာကြအကြံပြုလာကြတဲ့တော်ရရှင်ရဲ့စာတွေကိုလည်းဖော်ပြပေးချင်ပါတယ်အောင်မိုးဆွေဆိုတဲ့တော်ရရှင်ကသတင်းတိုက်ရိုက်ကြေညာနေတာကိုရုတ်တန့်ကြည့်ချင်းလို့ဘယ်လိုရှာရမလဲတဲ့ဟုတ်ကဲ့ပါကိုအောင်မိုးဆွေပြောတာမှန်ပါတယ်နော်ကျမတို့အခုဆိုရင်ဒီရုတ်တန့်ထုတ်လွှင့်မှုအစီအစဉ်တွေပြင်ကျမတို့ရဲ့ရေဒီယိုထုတ်လွှင့်မှုတွေကိုဒီရုပ်မြင်သံကြားနဲ့ပါကြည့်လို့ရအောင်လို့တိုက်ရိုက်ဟိုရေဒီယိုထုတ်လွှင့်ပုံတိုက်ရိုက်ပြတာမျိုးလဲထုတ်လွှင့်ပေးနေပါပြီကျမတို့ခိုင်းရေဒီယိုထုတ်လွှင့်ချိန်မနေ့ပိုင်းညပိုင်းနှစ်ချိန်ဖြစ်ပါတယ်ရေဒီယိုကနေပြီးဖမ်းယူနားဆင်နေတဲ့တွေကတော့အဲ့ဒီထုံလွင့်ချက်ကိုရေဒီယိုကနေပြီးနားဆင်နိုင်တယ်လို့ရုပ်တံကြည့်နေတယ်ဆိုတော့ကျမတို့ရဲ့လူထုမိတ်ဆွေရုပ်တံလိုက်မှလည်းဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါမှမဟုတ်မြန်မာနိုင်ငံမှာက Facebook ကနေပြီးအားပေးတဲ့တွေလည်းများတယ်ဆိုတော့ Facebook ကနေကြည့်နေတယ်ဆိုတော့ကျမတို့ဒီထုံလွင့်ချက်နဲ့တပြိုင်နက်တည်းမှာ Facebook ကနေပြီးကျမတို့တခြားထုံလွင့်မှုတွေလိုပဲတိုက်ရိုက်ကြည့်ရှုလို့ရပါတယ်ရှင်။ Facebook ဆိုလို့နောက်ထပ်လူမှုကွန်ရက်စာမျက်နှာတစ်ခုဖြစ်တဲ့ YouTube ကနေပြီးတော့လည်းနောက်ပိုင်းမှာအကြည့်များလာကြတာတွေ့ရပါတယ်နော်။ဒါကြောင့်မလို့ YouTube ကိုအသုံးပြုတဲ့သောရရှင်တွေလည်း YouTube ကနေပြီးတော့ကျမတို့ရဲ့ဒီ Radio နောက်ပြီးရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းဖမ်းယူနားဆင်ကြည့်ရှုနိုင်ပါတယ်။အခုဟာဖမ်းယူနားဆင်ရုံနဲ့မကကြည့်ရှုလို့ပါထည့်ပြောနေရ။ခုနပြောသလိုပဲ Radio ထုတ်လွှင့်ချက်တွေကိုတိုက်ရိုက်ကြည့်ရှုနိုင်တာဖြစ်ပါတယ်ရှင်။ဒါကြောင့်မလို့ကိုအောင်မိုးဆွေကျမတို့ကို Facebook ကနေကြည့်ရဆိုရင် Facebook ကနေထုတ်လွှင့်ချိန်မှာကျမတို့ရဲ့စာမျက်နှာမှာသွားပြီးတော့ကြည့်ကြည့်ပါရုပ်မြင်သံကြားကနေပြီးတော့ကြည့်ရဆိုရင်လည်းအဲဒီ Radio ထုတ်လွှင့်ချိန်မှာရုပ်မြင်သံကြားကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်ကျမတို့ view ကိုစာရင်းနေကြတကုံမျိုးတက်ကတော့ရှင်အကဲဦးလာထွန်းကတော့ဒီတစ်ခါလဲစာရှိတစ်စောင်ရေးလာပြန်ပါတယ်သူကကိုဗစ်ကအမေရိကန်ပြည်အောင်စုမှာခေါင်းထောင်နေတော့မလို့ကျွန်တော်ရဲ့စိုးရင်စိတ်တွေပို့ပြီးဖြည့်စည်းလာရပါတယ်။ကျွန်တော်တို့တက်နိုင်တာဆူတောင်းမြစ်တာပို့တာပဲမလို့ဘေးရန်ကင်းကြပါစေ။ဆင်းရဲကင်းကြပါစေ။ကိုစိတ်နှပြကျန်းမာကြပါစေလို့ထက်သန်တဲ့မြစ်တာနဲ့ဆူတောင်းမြစ်တာပို့သလိုက်ပါတယ်ခင်ဗျာတဲ့။ဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်ရှင်။ဒီတော့ရှင်ဦးလာတွန်းကကျွန်တော်တို့အစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းပြောလာတာပါ
။ကျွန်တော်တဘောအလုံး280မှာနှစ်ပေါင်း490 VOE ကိုနားထောင်လာခဲ့တာ။ဒီနေ့မနက်လောက်ကျင်းနတ်အာရဝန်တာရတာပထမဆုံးပါပဲလို့တောင်ပြောချင်ပါတယ်ဗျာ။ဘာဖြစ်လို့လဲဆိုတော့ကြည်လေမဆုမြတ်မွန်တင်ဆက်ပေးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာရန်ဒီယားလို့လည်းခေါ်တဲ့ကုလသမဂ္ဂအဖွဲ့ကြီးက IIMM ရဲ့အကြီးအကဲမစ္စတာကွန်ဂျောင်းနဲ့အသေးစိတ်တွေ့ဆုံမင်းမြန်ကန်းကိုဆုံဆုံလင်းလင်းမင်းမြန်တင်ဆက်ပေးတာကိုတည်တားလည်လိုက်ရတာကတစ်ချက်။မအင်ဂျင်နိုင်ပြောပြတဲ့နယူးယောက်တိုင်းသတင်းစာကြီးကကုလမှာနိုင်ငံကိုယ်စားလှယ်ရွေးချယ်ပုံကိုအမိုင်းနမူနာတွေနဲ့ရွေးချယ်ပုံစံနှုံးတွေအထားတွေကိုပြည့်ပြည့်စုံစုံသိနာလည်ခဲ့ရတာကတစ်ချက်ဒေါခင်မျိုးသက်ပြောပြတဲ့အကျန်းဖက်တမားလို့ကြော်ကြားတဲ့တာလီမန်တွေရဲ့အမျိုးသမီးတွေအပေါ်ဆက်ဆံရေးဆန့်တွေကိုနားထောင်ရတာကတစ်ချက်စတာတွေနားထောင်ရတာတကယ်ကိုစံပြူတိုက်တဲ့တမိုင်းတွေကိုရေးနေတဲ့သဘောခံစားနားလည်လိုက်ရလို့ပါ VOA ကနောက်ဆုံးပေါ်တိမိုင်းဆရာများဖြစ်နေလိမ့်မလားလက်ငင်းမြန်မာနိုင်ငံရဲ့အခြေအနေတွေကလည်းမကြုံစဘူးအချာရလောက်တဲ့အင်မတန်ဆိုးရွားခက်ထန်တဲ့ရက်ဆက်တဲ့ဗရံဗရာဖြစ်ရတွေနဲ့နိုင်ငံတွင်းမှာသာမကနိုင်ငံတကာမှာပါကျွန်တော်တို့ပြည်သူတွေရုန်းကန်လှုပ်ရှားနေကြရတဲ့အဖြစ်တွေကလည်းဘဝညာအောင်ဖြစ်နေကြားနေကြရတာတွေဟာပြောရရင်အင်မတန်ကိုမှမတက်မတာဖြစ်ရတဲ့အဖြစ်တွေပါပဲတခုတော့ရှိပါလေဗျာအခုလောက်မကြီးကျယ်မခမ်းနားမတိုးတက်ပေမဲ့လည်းအလားတူဖြစ်ရတူနိုင်ငံရေးသဘောတရားစင်စင်တူတဲ့1990ပြည့်နှစ်ကကျွန်တော်တို့နိုင်ငံမှာကျွန်တော်တို့ကိုယ်တွေ့ရင်ဆိုင်ကြုံတွေ့ဖြတ်တန်းခဲ့ကြပြီးတဲ့နိုင်ငံရေးဖြတ်တန်းမှုကြီးတစ်ခုကတော့အထင်ရှားရှိခဲ့ပြီးသားပါကျွန်တော်တို့နိုင်ငံရဲ့မပြောင်းလဲမတိုးတက်မရွေ့မရှားဖြစ်နေသေးတဲ့အခြေအနေတွေကပြည်သူတွေပညာပေးနေသလို88ကအချိုးတွေ21မှာလာမချိုးနဲ့ဆိုတဲ့အတိုင်းလုံနိုင်ဖို့အတွက် အရင်အရေးကြီးနေပြီဆိုတော့ကျွန်တော်တို့နည်းနည်းသဘောပေါက်ဖို့အချိန်ပါပဲလို့သတိပေးချင်ပါတယ်ကျွန်တော်တို့တင်ယူနိုင်တင်ငန်းစာထုတ်နိုင်ယူနိုင်ရမှာပေါ့အသက်အရွယ်ရတရားစကားကိုပြောရရင်အဝိဇ္ဇာနဲ့တဏှာအရင်ခံဥပါဒံဆိုတာလို့မသိမှုနဲ့တတ်မှတ်မှုအပေါ်မှာဥပါဒံနဲ့ထပ်ပေါင်းထားရင်တော့ဘာလုပ်ရမလဲဘလို့လုပ်ရမလဲမသိဖြစ်တဲ့အပြင်ကို့အနေထားပေါ်တတ်မှတ်နေတာကနေအခြေခံပြီးလူမျိုးစွဲပုဂ္ဂိုလ်စွဲပါတီစွဲအယူဆစွဲတွေနဲ့ပိတ်လောက်ခံနေမယ်ဆိုရင်တော့အမြဲနေနေနဲ့နေမြဲနေရာဟောင်းစစ်အာဏာရှင်ရောက်ပြန်ရောက်ဖို့ကတရားသဘောလိုဖြစ်နေမှာဘို့တော့အစိုးရင်ဆုံးပါပဲဗျာ
စစ်အာဏာရှင်လက်အောက်ကိုပြန်ရောက်မှာအထူးစိုးရိမ်နေတဲ့တကုံမျိုးသက်ကာသရရှင်ဥလာထွန်းဖြစ်ပါတယ်ရှစ်နေထွက်လျက်မှောင်ကြတယ်တကောင်လောက်ွယ်တဲ့စိုးတဲ့သူနောက်ဆုံးကြောင်းလေးရေးထားတာပါနောက်ထပ်ကိုကိုအောင်ဆိုတဲ့သရရှင်ကတော့ဒီတော်လန်ကြီးအောင်မြင်ဖို့အတွက်လက်တွေ့ကြတာကိုလှုပ်သင့်ပါပြီဆိုရဲသူရဲ့ထင်မြင်ယူဆချက်ကိုပြောလာပါတယ်
မြမပြည်တော်လှန်ရေးအတွက်ပြည်ပကိုမျှော်လင့်အားကိုးတဲ့စိတ်တွေရပ်တင်ပါပြီမြမတော်လှန်ရေးဖြစ်တဲ့အတွက်မြမပြည်သူလူထုတရားလုံးကပဲတော်လှန်ရပါမယ်အောင်မြင်မယ်ဆိုတဲ့အရှိတရားအမှန်တရားကိုလက်ခံဖို့အရေးကြီးနေပါပြီတိုင်းရင်းသားညီကိုမောင်နှမပြည်သူလူထုအားနဲ့တွန်းလှန်ရင်အရေးတော်ပုံမဟုတ်ချအောင်မြင်မယ်ဆိုတာယုံကြည်လိုက်ပါဆုတောင်းတာမျှော်လင့်တာတွေတကယ့်အပြင်မှာလက်တွေ့မကျပါဘူးတော်လှန်ရေးဟာလက်တွေ့အရန်ကျပါတယ
်သူအနေနဲ့ကတော့တော်လှန်ရေးလုပ်တာကလက်တွေ့ကြပါတယ်ဆိုပြီးတော့ဒီသောရရှင်သူရဲ့အမြင်ကိုရေးလာတာပါသောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ဒေးတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလဲပေးချင်ပါတယ်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေးလက်ဆောင်ကဏ္ဍမှာဒေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်တော်ရရှင်တွေကိုအခုဆက်ပြီးတော့မြစ်တာဒီလက်ဆောင်မြန်မာတခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးချင်ပါတယ်ရှင်။ဒီတစ်ပတ်ဒေးတောင်းလာတဲ့တော်ရရှင်ကတော့ view ကိုအမြဲတမ်းစာရေးတတ်တဲ့ Ron Omser ဆိုတဲ့တော်ရရှင်ဖြစ်ပါတယ်
။စက်တင်ဘာလမှာကြောက်တဲ့ကျွန်တော်ရဲ့55နှစ်မြောက်မွေးနေ့မှာကျွန်တော်တို့မင်းတပ်မျိုးကတော့စစ်ရဲ့နေထိုင်ုံနေနဲ့အကြီးတန်းရုပ်ဆူပြီးတော့မြို့ပြကြီးလိုဖြစ်နေတာစစ်ပြက်စရာကောင်းလာပါတယ်ဗျာ။တခြားတုန်းကညဉ့်ညံ့တရားပြီးတော့ပျော်ရွှင်စရာကောင်းခဲ့တဲ့ကျွန်တော်ဇာတိမျိုးလေးမင်းတပ်အတွက်အများကြီးစိတ်မကောင်းဖြစ်ရပါတယ်။ဝိနည်းသချင်းတောင်တိုင်းထုတ်လွှင့်ပြီးတဲ့ view ကိုဒီတစ်ခါလဲအစိုးရစိုင်းဒီဇိုင်ရဲ့တောင်ပေါ်မြေရဲ့တခြားတမျက်နှာဆိုတဲ့သချင်းဟောင်းလေးကိုထုတ်လွှင့်ပြီးဖို့တောင်းဆိုပါရစေ။ view ဝိုင်းတော်သူဝိုင်းတော်သားများစိတ်ချမ်းသာခြင်းကိုယ်ကြီးကျန်းမာခြင်းနဲ့ပြည့်ဝကြပါစေ။မြမပြည်လည်းအမြန်ငြိမ်းချမ်းပါစေ။မင်းတပ်မျိုးလည်းအေးချမ်းပါစေ။ကဘာကြီးလည်းအေးချမ်းပါစေ
။သူကစက်တင်ဘာလမှာကြားရောက်တဲ့မွေးနေ့ဆိုပြီးတော့သချင်းလှန်တောင်းထားတာတော့နှစ်ပတ်လောက်ရှိပါပြီနော်။ကျွန်တော်တို့သူရှိကတောင်းထားတဲ့စာတွေကိုအရင်ထုတ်လွှင့်ပေးနေတဲ့အတွက်ကြောင့်မလို့ဒီသောရရှင်တွေမွေးနေ့ဒီလက်ဆောင်ကိုတော့အခုစက်တင်ဘာ26ရက်နေ့မှာထုတ်လွှင့်ပေးနိုင်တာဖြစ်ပါတယ်။သူရဲ့မွေးနေ့ကဘယ်နေ့လဲလို့တော့ဒီသောရရှင်ရေးမလာပါဘူးရှင်။ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့စိုင်းဒီဇိုင်းတည်ဆိုထားတဲ့တောင်ပေါ်မြေရဲ့တခြားတမျက်နှာဆိုတဲ့သချင်းလေးကိုထုတ်လွှင့်ပေးခြင်းပါတယ်ရှင်။ဒီတောင်းတဲ့သောရရှင်မွေးနေ့ရှင်ကိုရာရောတိကျသောရရှင်အားလုံးနဲ့မြန်မာနိုင်ငံကအစိုးရအနေထားယုံကြုံတွေ့နေရတဲ့သူတွေအားလုံးစိတ်ချမ်းသာမှုတခြင်းကရနိုင်ကြပါစေလို့ဆုတောင်းချင်ပါတယ်ရှင်။နားဆင်ခံစားကြည့်ပါအောင်နော်
။ Cherry Lee Taya le tiu dori တကယ်ပေါ်ရမည်။ Yozia vi Kin lue de shama li ရေရှာပြီ။ပြားစရာတွေ၊ရိုက်တာနဲ့တခြင်းဆက်စရာတွေ စာရေးဆရာတွေမိနာတွေကြံကြံပြီးပြောပြတာတွေတကယ်ထက်လို့နေတောင်းပေါ်မီရဲ့လက်ဖမှုသာမိငါနေတဲ့ပြိတ္တများမလေးတောင်းပေါ်မီရဲ့တခြားဖက်မျက်နှာမှာမာရီစီမမတိကြဘူးရာမီတကယ်တမ်းပြောပြစရာတွေပုံလို့တာနေအခုလို့ရောနေတဲ့အိမ်မက်ကနေအပြင်ထွက်ခဲ့လိမ့်တော့မောမီရတဲ့ချတဲ့မျက်နာမှာ Cherry တွေဆွေနေပါရရဲဆိုတဲ့ပြည်ယူတော်ရဟာလောင်ရရီနဲ့ယုံပြန်နေရရီတကယ်တမ်းပြောပြစရာတွေပုံလို့တာနေကိုရူရီပြောနေတဲ့အိမ်မက်ကနေအပြင်ထွက်ခဲ့လေ
ဆိုင်းချစ်လန်စီဆိုတဲ့တောင်ပေါ်မြေရဲ့တခြားတမျက်နှာဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချန်ပေးစာတွေရှင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းင်းတွေနေညာပိုင်းနဲ့တင်းင်းလာနေမတပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေပြောတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။တောင်းပေါ်မီရဲ့တခြားတစ်ဖက်မျက်နှာမှာCherry tree lay an answer me Baya re so re ti yu do re ha Long ya re ne yu pyan ni Ya re Kegeran pyo pya sia re Kong do da ni Ko ru yi ပြောနေတဲ့အိမ်မက်ကနေအပြင်ထွက်ခဲ့လေတောင်းပေါ်မီ
မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာသတင်းပတ်ဆင်ခဏကိုနားဆင်ခရတာဖြစ်ပါရဲ့ရှင်။သောရရှင်များရှင်နျူကလ িয়ার လက်နက်ဆိုတာဘာလဲ။နျူကလ িয়ার လက်နက်ပပျောက်ရေးဘလို့ဆောင်ရွက်နေကြသလဲဆိုတာကိုတော့သတင်းတွေထဲကသုတအစီအစဉ်မှာမညွညွလင်းပြောပြထားပါရဲ့ရှင်။
လွန်ခဲ့တဲ့1945ခုနှစ်ကဂျပန်နိုင်ငံကဟီရိုရှိမားနဲ့နာဂါဆာကီမြို့နှစ်မြို့လုံးဟာအနုမြုပ်ဘုံကျဲခံရပြီးလူပေါင်း2,100ကျော်သေဆုံးခဲ့ရတဲ့အဖြစ်နဲ့ကြုံပြီးတဲ့နောက်မှာတော့ကမ္ဘာပေါ်မှာလူအသက်အိုးအိမ်စီးဆိန်တွေတစ်ချိန်တည်းမှာအများကြီးပျက်စီးသွားစေနိုင်တဲ့နျူကလ িয়ার လက်နက်တွေလုံးဝပပျောက်ဖို့20စက်တင်ဘာလ26ရက်နေ့ကိုနိုင်ငံတကာမှာနျူကလ িয়ার လက်နက်အလုံးစုံပပျောက်ရင်းနေအဖြစ်ကမ္ဘာကုလသမဂ္ဂကသတ်မှတ်ခဲ့ပါတယ်။ဒီလိုနျူကလ িয়ার လက်နက်ထုတ်လုပ်မှုပိုက်ဆိုင်မှုရောင်းချမှုစမ်းသပ်မှုတွေပပျောက်ရေးအတွက်1946ခုနှစ်ကုလသမဂ္ဂရဲ့အထွေထွေညီလာခံမှာအဖွဲ့ဝင်နိုင်ငံအားလုံးသဘောတူညီချက်ချမှတ်ခဲ့ပြီးဒီသဘောတူညီချက်ဟာကုလသမဂ္ဂရဲ့ပထမဆုံးသဘောတူညီချက်ဖြစ်ခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးကုလသမဂ္ဂရဲ့အဓိကတာဝန်ရှိသူအထွေထွေအတွင်းရေးမှူးအဆက်ဆက်ဟာအနုမြူလက်နက်ထုတ်လုပ်မှုနျူကလ িয়ার စွမ်းအင်အသုံးပြုမှုနဲ့အတူအဲ့ဓာရီနဲ့သက်ဆိုင်တဲ့လူအစုလိုက်အပြုံလိုက်တည်ဆုံးစေနိုင်တဲ့လက်နက်ထုတ်လုပ်မှုတွေအားလုံးကိုကန့်သက်တားဆီးဖို့အတွက်လုပ်ငန်းစဉ်တွေကိုဒီဇိုင်းမှန်မှန်လှုပ်ဆောင်ခဲ့ကြပါတယ်။
နိုင်ငံတကာအနေနဲ့ဒီလိုအနုမြူလက်နက်နဲ့နျူကလ িয়ার စွမ်းအင်ဆိုင်ရာလက်နက်ထုတ်လုပ်မှုတွေအပေါ်သတိပြုလာမိစေဖို့အတွက်အသိပညာပေးလှုပ်ရှားမှုတွေဆောင်ရွက်တဲ့အနေနဲ့2009ခုနှစ်ဩဂုတ်လ29ရက်နေ့ကိုနိုင်ငံတကာနျူကလ িয়ার စမ်းသပ်မှုစန့်ကျင်ရေးနေ့အဖြစ်ကုလသမဂ္ဂရဲ့အထွေထွေညီလာခံကစတင်သတ်မှတ်ပေးခဲ့ပါတယ်အဲ့ဒီနောက်မှာတော့နျူကလ িয়ার လက်နက်တွေမရှိဘဲကမ္ဘာကြီးငြိမ်းချမ်းပြီးလူသားအလုံးလုံခြုံစိတ်ချစွာနေရဖို့ဆိုတဲ့ရည်ရွယ်ချက်နဲ့2023ခုနှစ်မှာတော့စက်တင်ဘာလ26ရက်နေ့ကိုနိုင်ငံတကာနျူကလ িয়ার လက်နက်အလုံးစုံပပျောက်ရေးနေ့အဖြစ်သတ်မှတ်ခဲ့ပါတယ်နျူကလ িয়ার စွမ်းအင်ဆိုင်ရာလက်နက်ထုတ်လွှင့်မှုတွေပပျောက်အောင်အခုလိုကုလသမဂ္ဂကဦးဆောင်ပြီးအဖွဲ့ဝင်နိုင်ငံတွေအလုံးစင်စဲမပြတ်နှိရှေဆောင်ရွက်ခဲ့တဲ့နေရာမှာ1969ခုနှစ်မှာတော့လက်တင်အမေရိကနဲ့ကာရေဘီယံကျွန်းဒေသတွေမှာတလတီလိုကိုသဘောတူညီချက်စာချုပ်နဲ့ပထမဆုံးနျူကလ িয়ার လက်နက်ကင်းမဲ့ဇုန်ဖြစ်လာခဲ့ပါတယ
် When you set up the first nuclear free zone in any populated area of the world
အဲ့ဒီနောက်1985ခုနှစ်မှာတော့ရာအိုတောင်ငါဆိုတဲ့သဘောတူစာချုပ်အရာပစိဖိတ်တောင်ပိုင်းဒေသဟာဒုတိယမြောက်နျူကလ িয়ার လက်နက်ကင်းမဲ့ဇုန်ဖြစ်လာခဲ့ပါတယ
် We have all decided to sign the protocols to the treaty of Rarotonga
1995ခုနှစ်မှာတော့ဗန်ကောက်သဘောတူစာချုပ်အရာအရှိတောင်အာရှဒေသဟာတတိယမြောက်နျူကလ িয়ার ကင်းလွတ်ဇုန်ဖြစ်လာခဲ့ပါတယ်1996ခုနှစ်မှာတော့ဖီလင်နာဘာသဘောတူညီချက်နဲ့အာဖရိကဒေသဟာသဒုထမြောက်နျူကလ িয়ার ကင်းမဲ့ဇုန်ဖြစ်ခဲ့ပါတယ်။2006ခုနှစ်မှာလည်းအာရှအလဲပိုင်းဒေသနျူကလ িয়ার လက်နက်ကင်းမဲ့ဇုန်ဆိုတဲ့သဘောတူညီချက်နဲ့ပြင်စမမြောက်နျူကလ িয়ার ကင်းမဲ့ဇုန်ဖြစ်လာခဲ့ပါတယ်။ကမ္ဘာအနှံ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအစီအစဉ်တွေကိုလည်း2009ခုနှစ်ကစပြီးကုလသမဂ္ဂအနေနဲ့စီမံချက်တွေအစစ်အစင်ရေးဆွဲပြီးဆောင်ရွက်လာခဲ့ကြပါတယ်။ဒါပေမဲ့လည်းအခုအချိန်ထိကမ္ဘာပေါ်မှာနျူကလ িয়ার စွမ်းအင်ဆိုင်ရာလက်နက်ပေါင်းအနည်းဆုံး 18,000 ဝန်းကျင်ရှိနေပြီးတော့ကမ္ဘာလူဦးရေတဝက်ကျော်ဟာဒီလိုနျူကလ িয়ার လက်နက်တွေပိုင်ဆိုင်တဲ့နိုင်ငံတွေနဲ့အဲ့ဒီနိုင်ငံတွေနဲ့မိတ်ဖက်နိုင်ငံတွေမှာနေထိုင်နေကြရတယ်လို့လေ့လာသူတွေကပြောဆိုထားပါတယ်ရှင
်။မညညလွင်တင်ဆက်တဲ့သတင်းတွေကသုတ္တသတင်းဘတ်ဆင်ကဏ္ဍဖြစ်ပါတယ်ရှင်။ကျမတို့ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပြုလိုတယ်ဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးဖို့နှိုင်းကြပါတယ်။သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။အခုကတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးပါမယ်။
ဂျာမနီနိုင်ငံမှာတနင်္လာနေ့ကကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲအတွက်မဲပေးမှုတွေအဆုံးသတ်သွားပြီဖြစ်ပြီးမဲပေးပြီးကောက်ယူတဲ့စစ်တမ်းတွေရဝန်ကြီးချုပ်အင်္ဂလန်မာကယ်ရဲ့လက်ရာရင်းခရစ်ယာန်ဒီမိုကရက်တစ်ယူနီယံ CDU နဲ့လက်ဝဲရင်းဆိုရှယ်ဒီမိုကရက်တစ်ပါတီ SD တို့ကြားမဲရည်အတွက်ကတိတ်မကွာပဲဖြစ်နေတာတွေ့ရပါတယ်။16နှစ်ကြာဂျာမနီနိုင်ငံကြီးမှာဦးဆောင်ခဲ့တဲ့ဝန်ကြီးချုပ်မာကယ်နှုတ်ထွက်ခဲ့တဲ့နောက်ဥရောပရဲ့စီးပွားရေးအတောင့်တင်းဆုံးဂျာမနီနိုင်ငံကိုဦးဆောင်မဲ့သူနေရာအတွက်CDU ပါတီဝင်ပြည်내အုပ်ချုပ်ရေးမှူးအာမင်လာရှက်နဲ့ဗန်နိုင်းဝန်ကြီးလည်းဖြစ်ဒုတိယဝန်ကြီးချုပ်တာဝန်လည်းထမ်းဆောင်နေတဲ့ Social Democratic Party က Olaf Scholz တို့နှစ်ဦးအကြိတ်နဲ့ရှင်းပြနေကြတာဖြစ်ပါတယ်။အခုရွေးကောက်ပွဲမှာဘယ်ပါတီကမှမဲအပြတ်တမရသေးတဲ့အတွက်ညွန်ပေါင်းအစိုးရဖွဲ့ဖို့ဖြစ်နိုင်ခြေရှိနေပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့တာလီဘန်အစိုးရကပြည်ပခီးတဲ့တင်လင်းရင်တွေကာဘူးလေဆိပ်ကိုပြန်တန်းနိုင်ပြီဖြစ်ကြောင်းမြို့တော်လေးစိတ်မှာပြဿနာတွေအလုံးပြည့်လဲသွားပြီးလူအပ်ချက်တွေကိုအပြည့်အဝလှုပ်ဆောင်နိုင်ဖြစ်ကြောင်းတနင်္လာနေ့ကပြောကြားလိုက်ပါတယ်။ခီးတဲ့တင်လင်းခီးစင်တွေပြန်ပြီးစတင်မှုအတွက်တာလီဘန်ရဲ့ဖိတ်ခေါ်ချက်ကိုတော့ပြည်ပလေကြောင်းလိုင်းတွေကလောလောဆယ်တုံ့ပြန်ချက်တစုံတရာမပေးသေးပါဘူး။မြန်မာနိုင်ငံကဝယ်ယူထားတဲ့တရုတ်နိုင်ငံထုတ် Sinopharm COVID-19 ကာဝယ်ဆေးအလုံးရင်နောက်ထပ်၄သန်းရန်ကုန်လေးစိတ်ကိုရောက်လာပြီလို့ရန်ကုန်တရုတ်တာဝန်ကသတင်းထုတ်ပြန်ပါတယ်။
နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာပါရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကမိုက်အင်ဂျင်နိုင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Charles Stamock နဲ့ Kevin Powler တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ကနေ ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America.